Welcome to the Voice of America in Burmese.
Mingla mne khima shin. Washington Bureau of VOA American tan ga ni 2015 ku ni mesh la 4 ye boudda bu ni ne ne khin season ni ko nyama san no jain mne 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thong lwin taw ma ba shin. Jama engine nai ma
chana ga la zaw ma lai ma di mne ma thu cha le de tin ni ga lo အမေရိကန်နဲ့အီရန်အကြပြုလုပ်နေတဲ့ဆက်ဆံညီနိုင်မှုတွေကအီရန်နျူကလ িয়ার နဲ့ရရှိရေးအတွက်အမှခံပေးမဲ့ဆွေးနွေးမှုဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောလိုက်ပါတယ်။လှုပ်ကြံတပ်ဖြတ်ခံရတဲ့အတိုက်ခံကောင်းဆောင်ဘော်ရစ်နမ်ဆော့ဖ်ကိုရုရှားပြည်သူတွေကအင်္ဂါနေ့မှာဂါရဝပြုခဲ့ကြပါတယ်။အိန္ဒိယနိုင်ငံသားရေးအတွင်းဝန်ဟာပါကစ္စတန်နိုင်ငံကိုရောက်နေပြီးဝန်ကြီးချုပ်နဝါရှာရီဖ်နိုင်ငံသားရေးအတွင်းဝန်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုစံမိုဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီကိုစံဝင်လာရေး။လက်ဗရန်မြို့မှာတော့အပိတ်ခံထားရတဲ့ကျောင်းသားတပ်ကျောင်းသားတပိတ်ပင်မစစ်ကြောင်းကတော့ရွှေဝါရောင်နဲ့ရဟန်းပြိုတန်ဃာတော်တွေဥဆောင်ပြီးညာလုံးပေါက်အစာငတ်ခံဆန္ဒပြနေကြပါတယ်
။ကျွန်တော်တို့ ECC ဖွင့်မပြီးဘူးကျွန်တော်ဒီညမှာအစာငတ်ခံဆန္ဒပြမှုကြီးရထိုင်နေမှာဖြစ်ထိုင်နေပြီလို့ညီမဖြစ်တဲ့အတွက်ဒါကျွန်တော်တို့ပုံတက်တာကတော့ကျွန်တော်တို့မသေးဘူးအစိုးရကဟိုအမ
်ကျောင်းသားကောင်းဆောင်ကိုမင်းသွေးတက်ပါရှင်။တရင်အစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါ။ဒါအပြင်ကာကွယ်ဆေးထိုးလုပ်ငန်းပြန်စာရေးကိုကန့်ဒေတာအပြည့်ရဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်။ဒါအပြင်နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအင်္ဂါနေ့ညဓာတ်ရိုက်လေလိုင်းကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုဆန်မိုးဝေတို့ကပြောပြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံအကြပြုလုပ်နေတဲ့အီရန်နျူကလ িয়ার အရေးစစ်ဆေးဆွေးနွေးမှုကအီရန်နိုင်ငံနျူကလ িয়ার လက်နက်ရရှိရေးအတွက်အာမခံပေးမဲ့ဆွေးနွေးမှုဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပြောကြားပြီးဒါဟာအရှိလက်ပိုင်းတစ်ခုတည်းအတွက်သာမကပဲတစ်ကမ္ဘာလုံးကိုချင်းချောက်နေတဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အီရန်ဟာသူ့နိုင်ငံအတွက်ဘလောက်ကြီးမားတဲ့အန္တရာယ်ဖြစ်စေတယ်ဆိုတဲ့အကြောင်းအင်္ဂါနေ့မနေ့ကအမေရိကန်လွှတ်တော်နေရာပေါင်းရှင်းမှာပြောကြားတဲ့မိန့်ခွန်းအတွင်းမစ္စတာနက်တန်ယာဟုကထည့်သွင်းပြောဆိုသွားတာပါ။သူအဲ့ဒီလိုမိန့်ခွန်းပြောကြားမှုနဲ့ပတ်သက်လို့လည်းနောက်ဆက်တွဲအငင်းပွားစရာတွေဖြစ်ခဲ့ပါတယ်။တကယ်လို့လက်ရှိပြုလုပ်နေတဲ့စစ်ဆေးဆွေးနွေးမှုကအီရန်ဘက်ကလက်ခံလိုက်ရင်ဒီသဘောတူညီချက်ဟာအီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကိုအဟံတာဖြစ်စေမှာမဟုတ်ပဲနျူကလ িয়ার လက်နက်အများအပြားပိုင်ဆိုင်စေဖို့အာမခံပေးမဲ့သဘောတူညီချက်ဖြစ်တယ်လို့သူကပြောပါတယ်။အီရန်နိုင်ငံဟာကမ္ဘာတလောအကြမ်းဖက်မှုတွေဖြစ်ပေါ်အောင်အစိုးရကိုယ်နိုင်ကအားပေးအားမြောက်ပြုနေတဲ့နိုင်ငံဖြစ်တဲ့အပြင်အစိုးရဟာလည်းအရင်အတိုင်းအစွန်းရောက်တဲ့အယူဝါဒကိုလက်ကင်ထားပြီးယုံကြည်လို့မရနိုင်ကြောင်းအမေရိကန်ပြည်ထောင်စုနဲ့စစ်ဆေးဆွေးနွေးမှုတွေကနျူကလ িয়ার ဘုံပိုင်ဆိုင်မှုကိုဟန်တာမှာမဟုတ်တဲ့အပြင်အများအပြားရရှိရေးအတွက်လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်မဲ့အကြောင်းဝန်ကြီးချုပ်နက်တန်ယာဟုကပြောပါတယ်။သမ္မတဘရက်အိုဘားမားကတော့ဝန်ကြီးချုပ်နက်တန်ယာဟုရဲ့မိန့်ခွန်းကိုသူ့အနေနဲ့မကြည့်ပစ်ပေမဲ့မိန့်ခွန်းရေးထားတဲ့စာကိုဖတ်ပြကြောင်းအင်္ဂါနေ့ကပြောတဲ့ဝန်ကြီးချုပ်ရဲ့မိန့်ခွန်းထဲမှာအကြောင်းအရာအစ်စ်မပါကြောင်းလက်ရှိပြုလုပ်နေတဲ့ဆွေးနွေးမှုတွေအပြင်တခြားဘာလို့တစ်နေဆိုပြီးဝန်ကြီးချုပ်နက်တန်ယာဟုဘက်ကအဆိုပြုထားခြင်းမရှိကြောင်းသမ္မတအိုဘားမားကပြောပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်တို့ဟာဒုတိယမြောက်နေ့အဖြစ်ဆွစ်ဇာလန်နိုင်ငံမှာဆွေးနွေးနေကြပါတယ်။မစ္စတာကယ်ရီနဲ့မစ္စတာဇာရီဖ်တို့ဟာဒေတာဆန်တော်ချင်းအင်္ဂါနေ့မန်တပိုင်ဆွစ်ဇာလန်နိုင်ငံရဲ့အပန်းဖြေမြို့တစ်မြို့ဖြစ်တဲ့မွန်ထရီယောစ်မှာနှစ်နာရီကြာတွေ့ဆုံခဲ့ပါတယ်။နေကင်းပိုင်းရန်နာပြီးတဲ့နောက်နေ့လယ်ပိုင်းမှာဆွေးနွေးပွဲကိုပြန်ပြီးတော့ပြုလုပ်နေကြပါတယ်။အစည်းအဝေးခေတ္တရန်နာချိန်မှာတော့ Mr. Zarif ကိုသတင်းတောက်တယောက်ကဆွေးနွေးမှုအခြေအနေနဲ့မေးမြန်းညာမှာကျွန်တော်တို့အနေနဲ့စူးစမ်းနေကြပါတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်။ P5+1 လို့ခေါ်တဲ့ဂျာမနီပိုင်အပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အီရန်နိုင်ငံတို့ဟာသူတို့ကိုယ်တိုင်သဘောတူညီထားပြီးဖြစ်တဲ့မူပေါင်းချမှတ်ဖို့တက်မှတ်ထားတဲ့မတ်လ31ရက်နေ့မတန်ခင်ကြိုးပမ်းအားထုတ်နေကြတာပါ။ပါဝင်ဆွေးနွေးညှိနှိုင်းသူတွေအနေနဲ့ဇူလိုင်လ1ရက်နေ့မှာနောက်ဆုံးထားပြီးတော့သဘောတူညီချက်ကိုရရှိမယ်လို့သတ်မှတ်ထားပါတယ်။P5+1 အဖွဲ့ကအီရန်နိုင်ငံရဲ့ယူရေနီယံတန်းစင်နှိုင်စွမ်းကိုကန့်တတ်ရေးနဲ့နျူကလ িয়ার လက်နက်ပြုလုပ်နိုင်တဲ့အနေအထားကိုမရောက်ရှိစေရေးအတွက်သဘောတူညီမှုရဖို့အတွက်လိုလားနေကြတာဖြစ်ပါတယ
်။ Kremlin နန်းတော်မှာပြီးခဲ့တဲ့သတင်းပတ်တုန်းကသိခဲ့ပါခင်ဗျာ Kremlin နန်းတော်အနီးမှာပြီးခဲ့တဲ့သတင်းပတ်တုန်းကတင်းနဲ့ပြစ်တက်ခံရတဲ့ရုရှားအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိသူအတိုက်ခံကောင်းဆောင်Boris Nemtsov ကိုရုရှားပြည်သူတွေကအင်္ဂါနေ့မှာလာရောက်ဂါရဝပြုခဲ့ကြပါတယ်။အသက်55နှစ်အရွယ် Nemtsov ရဲ့ရုပ်အလောင်းကိုတော့ပြီးခဲ့တဲ့2006ခုနှစ်အတွင်းကလုံခြံတပ်ဖြတ်ခံရတဲ့နာမည်ကြီးဆုရရုရှားသတင်းတောက် Anna Politkovskaya ကိုမြုပ်နှံထားတဲ့ Moscow မြို့က Tryakurovskoy တင်းကြိုင်းမှာအင်္ဂါနေ့ကမြေမြုပ်တကြိုလိုက်တာဖြစ်ပါတယ်။အစောပိုင်းကတော့ Moscow မြို့မှာရှိတဲ့ Andrei Sakharov လူခွင့်ရေးစင်တာမှာအများပြည်သူကြည့်ရှုခွင့်ရအောင်ပြသထားတဲ့ NEMSOC ရဲ့ရုပ်အလောင်းရှိရာကိုထောင်ပေါင်းများစွာသောပြည်သူတွေလာရောက်ကာရဝပြုခဲ့ကြပါတယ်။ NEMSOC ဟာ Criminal Nando အနီးကတံတားပေါ်မှာတောက်ကြံတွေကတနတ်နဲ့လှုပ်ကြံပစ်တက်ခံရတာဖြစ်ပါတယ်။အဲဒီလိုအရေးပါပြီးစိတ်မချမ်းမြေ့စရာကောင်းတဲ့ပစ်တက်မှုဖြစ်ပြီးတဲ့နောက်ပိုင်းရုရှားနိုင်ငံအတွင်းလွတ်လပ်စွာပြောဆိုခွင့်ရဖို့အမကန်ကျေရှိအောင်သူ့အနေနဲ့ဖိအားပေးဆောင်ရွက်သွားမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကလည်းဘာလင်မြို့မှာအင်္ဂါနေ့ကပြောကြားလိုက်ပါတယ်
။ဘီလာရုစ်မြို့တော်မင်းစ်မှာပြီးခဲ့တဲ့လအတွင်းရရှိခဲ့တဲ့ယူကရိန်းနိုင်ငံအတွင်းအပြစ်ခတ်ရစရေးသဘောတူညီထားချက်ကိုမလိုက်နာဘူးဆိုရင်နိုင်ငံတကာအတိုင်းအဝန်းအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဆောင်ရွက်ကြဖို့အနောက်နိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမနီ၊ပြင်သစ်၊ဗြိတိန်၊အီတလီနိုင်ငံတွေကခေါင်းဆောင်တွေဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်တတ်စ်တို့ဟာအင်္ဂါနေ့ကဗီဒီယိုနဲ့တွေ့ဆုံဆွေးနွေးပွဲပြုလုပ်ပြီးတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကအခြေအနေတွေနဲ့ကမ္ဘာတစ်ဝှမ်းကလုံခြုံရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေချိန်မှာအခုလိုခေါင်းဆောင်တွေကြားဗီဒီယိုနဲ့ဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်။ခေါင်းဆောင်တွေဟာညီညာရေးလေးလာစောင့်ကြည့်နေသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့တုံ့သက်ဆွေးနွေးခဲ့ကြသလိုယူကရိန်းနိုင်ငံကခွဲထွက်ရေးတပုံတွေကိုထောက်ပံ့မှုပေးနေတဲ့ရုရှားနိုင်ငံအပေါ်ချမှတ်ဖို့ဖြစ်နိုင်ခြေရှိတဲ့အရေးယူပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။mix မှာရရှိခဲ့တဲ့သဘောတူညီမှုပေါ်လိုက်နာမှုမရှိခဲ့ရင်ချမှတ်ရမယ့်နောက်ထပ်အရေးယူပိတ်ဆို့မှုတွေအတွက်ခေါင်းဆောင်တွေကမှသဘောတူညီမှုရခဲ့ပြီးဖြစ်တယ်လို့ဥရောပသမ္မတကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံအတွင်းကပြည်ပခအခြေအနေတွေပုံမဆိုးရအောင်ခွဲထွက်ရေးသဘုံတွေကိုရုရှားကလက်နက်တွေစစ်သားတွေထောက်ပံ့နေတယ်လို့ဥရောပမဟာမိတ်တွေကစွပ်စွဲပြောဆိုနေကြပေမဲ့ရုရှားကတော့စစ်တိုက်ညှင်းဆုံနေစေဖြစ်ပါတယ်ခင်ဗျာ။
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတဲ့တင်းကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အီရန်အစိုးရဦးဆောင်တဲ့ညုံမောင်းတပ်ဖွဲ့ကဘက်ဒတ်မြို့မြောက်ပိုင်းတစ်ခရစ်မြို့မှာရှိတဲ့ IS Islamic စစ်သွေးကြွတွေကို၃ရက်မြောက်နေ့အဖြစ်နဲ့ထိုးစစ်ဆင်တိုက်ခိုက်နေတာမှာ IS အဖွဲ့ရဲ့လက်ဖြောင့်တပ်သားတွေလမ်းဘေးထောင်ဘုံတွေနဲ့ရင်ဆိုင်နေရပါတယ်။ IS စစ်သွေးကြွတွေလက်ထက်မနစ်ကပါသွားခဲ့တဲ့နေမြေတွေကိုပြန်လည်တင်ပိုက်နိုင်မှုတပ်ဖွဲ့အင်အား3000လောက်အသုံးပြုပြီးပြုလုပ်နေတဲ့ဒီစစ်ဆင်ရေးဟာအကြီးဆုံးစစ်ဆင်ရေးတစ်ခုလည်းဖြစ်ပါတယ်။ဆမာရာနဲ့တိခရစ်မြို့အနီးကိုချင့်ကပ်လာပြီး IS တပ်ဖွဲ့တွေနဲ့မြေပြင်စစ်ဆင်ရေးဆင်နွှဲနေတဲ့အီရတ်တပ်ဖွဲ့ရှိရာကိုသွားပြီးတော့အဘူဒါဝုဒ် L အမေရိကီလို့နာမည်ဝက်ပေးထားတဲ့အမေရိကန်နိုင်ငံသားကအသေးခံဘုံခွဲတိုက်ခတ်ခဲ့တယ်လို့ IS အဖွဲ့ကအင်္ဂါနေ့မှာပြောပါတယ်။အဲ့လိုပြောဆိုမှုနဲ့ပတ်သက်လို့တော့တိကျအတည်ပြုလို့မရသေးပါဘူး။ IS အဖွဲ့ကဇွန်လအတွင်းတင်ပက်လိုက်ပြီးအရင်ကအီရတ်ကောင်းဆောင်ဟောင်းဆရာမဟူစင်ရဲ့ဇာတိမျိုးလည်းဖြစ်တဲ့ခရိုင်မြို့တော်ကိုပြန်လည်သိမ်းပိုက်နိုင်ဖို့အီရတ်အစိုးရတပ်ဖွဲ့တွေတိုက်ခိုက်မဲ့အကြောင်းလူသိချင်းကြားတရားဝင်ကြေညာထားတဲ့ဒီထိုးစစ်ဆင်မှုမှာရှီးယားနဲ့ကတ်လူမျိုးစုကပြည်သူစစ်တွေလည်းပူးပေါင်းပါဝင်တိုက်ခိုက်နေကြတာဖြစ်ပါတယ်။အီရန်ကလည်းပူးပေါင်းပါဝင်တိုက်ခိုက်နေတယ်လို့ဆိုပါတယ
်။အခုသတင်းပတ်အတွင်းစတင်ပြုလုပ်ခဲ့တဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုဟာမကြုံစဖူးချိန်ချောင်းမှုဖြစ်တယ်လို့ကိုရီးယားကျွမ်းဆောင်မှာစစ်မဲ့ဖြစ်ပွားသွားနိုင်တဲ့အနေအထားမျိုးဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဝန်ကြီးရီဆုယုံကအင်္ဂါနေ့ဂျနီဗာမှာကုလသမဂ္ဂကမကထပြုလုပ်ပြီးကျင်းပတဲ့လက်နက်ဖြတ်သန်းရေးညီလာခံမှာမြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်နှိမ်စွမ်းရှိတဲ့သဘောမျိုးထပ်မံပြီးတော့ချင်းချောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার လက်နက်နဲ့ချင်းချောက်မှုကိုကာကွယ်နှိမ်စွမ်းရှိဖို့အတွက်အားပေးလှုံ့ဆော်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့အခုချိန်မှာအမေရိကန်ပြည်ထောင်စုကိုလိုအပ်ရင်လိုအပ်သလိုလက်ဦးမှုယူတဲ့တိုက်ခိုက်မှုမျိုးပြုလုပ်နိုင်တဲ့အခြေအနေရှိနေပြီလို့သူကပြောဆိုခဲ့ပါတယ်။တနင်္လာနေ့ကတော့တောင်ကိုရီးယားနိုင်ငံနဲ့အမေရိကန်ပူးတွဲစစ်ရေးလက်ကျင့်မှုကိုဆန့်ကျင်တဲ့အနေနဲ့မြောက်ကိုရီးယားကပင်လယ်အတွင်းကိုစကတ်ဒုံးကျည်နှလုံးပစ်ခတ်ခဲ့ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံတို့ရဲ့စစ်ရေးလက်ကျင့်မှုဟာတနင်္လာနေ့ကစတင်ခဲ့တာဖြစ်ပြီးတော့ဧပြီလအထိတောက်လျှောက်ပြုလုပ်သွားမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံဂျာယီအတွင်းဝန်ဆမာရာမယန်ဂျိုင်ရှန်ကာဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပြီးဝန်ကြီးချုပ်နဝါရှာရစ်နိုင်ငံဂျာယီအတွင်းဝန်အိုင်ဇတ်ချောဒရီတို့နဲ့တွေ့ဆုံခဲ့ပါတယ်။အင်္ဂါနေ့ကအစ္စလာမဘတ်မြို့မှာပါကစ္စတန်နိုင်ငံဂျာယီအတွင်းဝန်နဲ့တွေ့ဆုံတာဟာပြန်မဲ့အင်းနီးချင်းနိုင်ငံအကြားအစ်မြင့်ဆွေးနွေးမှုတွေမနစ်ကပြတ်သွားပြီးတဲ့နောက်မှာပထမဆုံးအကြိမ်ပြန်လည်တွေ့ဆုံခြင်းလည်းဖြစ်ပါတယ်။နိုင်ငံဂျာယီအတွင်းဝန်တို့ဦးပြုံးပြီးလက်ဆွဲနှုတ်ဆက်နေတဲ့ပုံကိုဖော်ပြထားပြီးသူတို့နဲ့အတူနိုင်ငံငံစလုံးကကိုယ်စားလှယ်တွေလည်းပါဝင်တာကိုတွေ့ရပါတယ်။အိန္ဒိယနိုင်ငံဂျာယီအတွင်းဝန်ဂျိုင်းရှန်ကာဟာပါကစ္စတန်ဝန်ကြီးချုပ်နဝါရှာရစ်နဲ့နိုင်ငံဂျာယီ Nawaz Sharif ye myo ta yi ne nangan ja yi achan pe Suraj Aziz ne le twet song bo shi ba de nangan ja swin ne mu ru ko pi ga de ogula ga pyu lut bo season tha ga be me India nangan san ya Pakistan ta ma ji ga Kashmir data ga khwet thwet tama ri ne twet song ga de so de achang pya chen ne India bak ga a ri swin ne bo ko phyet pye kha ba de
America nangan bo thau lan yi agency CIA pho ye a ji ke hong tu le phit a ngain sa che le pwin bo chou ji le phit de David Patriots a ni ne များပြည်သူသိရှိခွင့်မရှိတဲ့အရေးကြီးတဲ့သတင်းအချက်လက်တွေကိုလွဲမွှားစွာကင်တယ်ခဲ့တယ်ဆိုတာကိုထွက်ဆိုဖို့သဘောတူညီခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကပြည်တော်စုအစိုးရရဲ့တရားရုံးမှာဒီအမှုကိုဆွဲဆိုထားတာဖြစ်ပါတယ်။ CIA ညွှန်ကြားရေးမှူးတာဝန်ထမ်းဆောင်စဉ်အများပြည်သူသိရှိခွင့်မရှိတဲ့အရေးကြီးတဲ့သတင်းအချက်လက်တွေကိုသူ့ရဲ့ချစ်သူအမျိုးသမီးကိုပေးခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲခံနေရတာလည်းဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဒေးဗစ်ပေးထရော့စ်ဟာတစ်ချိန်ကတမနာတော်၎င်းဒုတိယတမနာတော်၎င်းဖြစ်နိုင်သူလို့ယူဆခံရသူလည်းဖြစ်ပါတယ်
။လိဗျားနိုင်ငံအတွင်း IS Islamic စစ်သွေးကြွတွေကရေနံတွင်းတွင်းကိုအင်ကာနေကတင်ကာနေမှာတင်ပိုက်လိုက်တဲ့အကြောင်းလိဗျားလူမျိုးရေးအရာရှိတွေကပြောပါတယ်။ဒါဟာကုလသမဂ္ဂဥဆောင်ပြုလုပ်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမဆခင်မှာအခုလိုဖြစ်သွားတာပါ။ရေနံတွင်းတွေကိုခုခံကောက်ကွယ်ဖို့တာဝန်ချထားတဲ့လိဗျားတပ်ဖွဲ့တွေဆုတ်ခွာသွားပြီးတဲ့နောက်အဲ့ဒီရေနံတွင်းတွင်းကို IS ဖွဲ့ကတင်ပိုက်လိုက်ခြင်းဖြစ်ကြောင်းတက်ဆိုင်ရာအရာရှိတွေကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ဗုဒ္ဓဘုရားနဲ့နက်ခင်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဆက်မိုးဝီတို့ကပြောပြသွားတာပါရှင်။စစ်ဖြစ်နေတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာကာကွယ်ဆေးထိုးဆေးတိုက်လုပ်ငန်းတွေပြန်လည်စတင်နိုင်ဖို့ကုလကလေးတငယ်ရန်ပုံငွေအဖွဲ့ UNICEF ကပြောလိုက်ပါတယ်။ကောက်ွယ်ဆေးထိုးလုပ်ငန်းတွေပြန်စနိုင်ဖို့စစ်ပွဲကိုဖန်တီးခဲ့ကြသူတွေအားလုံးယာယီအပြစ်ခတ်ရက်စဲပေးဖို့ကိုလည်းတောင်းဆိုလိုက်တာပါမတ်တင်ကီထိုက်ကအပြည့်စုံကိုပြောပြမှာပါရှင
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံတွင်းကကလေးငယ်ပေါင်း18တန်းအတွဲဝက်သက်နဲ့ဂျိုက်တိုးယောဂါကောက်ွယ်ဆေးထိုးပေးနေတာမှာကလေးငယ်95ရာခိုင်နှုန်းအောင်မြင်စွာကောက်ွယ်ဆေးထိုးဆေးတိုက်နိုင်ခဲ့ပြီဖြစ်ပေမဲ့စစ်ဖြစ်နေတဲ့ကိုကန့်ဒေသကကလေးငယ်တွေရဲ့35ရာခိုင်နှုန်းကျန်နေသေးတယ်လို့ကာကွယ်ဆေးထိုးလုပ်ငန်းကိုဦးဆောင်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့ကုလကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF တို့ကပြောဆိုလိုက်ပါတယ်စစ်တမ်းခံနေရတဲ့အရက်သားတွေအတွက်လဲစိုးရိမ်ရတယ်လို့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Veteran Bainbel ကပြောပါတယ
် Ordinary civilians including children and women
အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စစ်တမ်းခံရတဲ့အရက်သားတွေအားလုံးစစ်ဖြစ်နေစဉ်အတောအတွင်းမှာအရေးပါတဲ့အခြေခံဝန်ဆောင်မှုတွေမရမှာကိုကျွန်တော်တို့စိုးရိမ်ပါတယ်အခြေအနေတွေကိုမကြခင်မှာပြန်လည်ထိန်းသိမ်းနိုင်ပြီးကြန့်ရှိနေတဲ့35ရာခိုင်နှုန်းသောကလေးငယ်တွေကိုကာကွယ်ဆေးထိုးပေးလုပ်ငန်းတွေကျွန်တော်တို့ပြန်စနိုင်မယ်လို့မျှော်လင့်ထားပါတယ
်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကကြီးရွာပေါင်း134ရွာတွေကကြီးရွာ17ရွာကကလေးငယ်တွေကာကွယ်ဆေးထိုးဖို့ကြမ်းရှိနေသေးပြီးလောက်ကင်မြို့ပေါ်ကရက်ွက်တစ်ခုလည်းကာကွယ်ဆေးထိုးဖို့ကြမ်းနေသေးတယ်လို့ UNICEF ကပြောပါတယ်ဆစ်ဖြစ်နေတဲ့ဒေသရင်းအချက်အလက်တွေကောက်ယူဖို့လည်းခက်ခဲတာကြောင့်ကာကွယ်ဆေးထိုးဖို့ကြမ်းရှိနေသေးတဲ့ကလေးငယ်အရေးအတွက်ကိုလည်းအတိအကျမသိနိုင်သေးဘူးလို့ Mr. Bainbel ကပြောပါတယ်
It's very difficult to know because we have it's very difficult to get very accurate information.
ကလင်းငယ်ဘလောက်ရှိနေတယ်လဲဆိုတာကတော့သိဖို့ခက်ပါတယ်။ကျွန်တော်တို့အချက်လက်တွေရဖို့လည်းခက်ပါတယ်။ဒါပေမဲ့ဒီဒေသမှာအမျိုးသမီးနဲ့ကလင်းငယ်အရေးအတွက်အချိုးအစားကိုကြည့်ရင်အချိုးအစားအတော်များတာကိုတွေ့ရမှာပါ။စစ်ရှောင်ထွက်ပြေးကြရသူတွေကထက်ဝက်ကြော်ဟာအမျိုးသမီးတွေနဲ့ကလင်းငယ်တွေဖြစ်ပါတယ်။ကလင်းငယ်တွေနဲ့အရသားတချို့ကတော့စစ်ဖြစ်နေတဲ့ဒေသတွေမှာနေထိုင်ကြသေးပါ
မငိမ့်ချမ်းတဲ့လောက်ကင်မျိုးကိုတော့တည်ယူပို့ဆောင်ရည်အခက်ခဲကြောင်းကျမ်းမာရေးဆောက်ရှောက်ဖို့နဲ့အကူအညီပေးရေးဝန်ထမ်းတွေဆင်းလွတ်နိုင်တာလည်းမရှိသေးတဲ့အကြောင်း Mr. Bainbel ကဆက်ပြီးတော့ပြောပါတယ
် Well we have a team on the ground we have strengthened our team in Lashio
အခုတော့ကျွန်တော်တို့ရနိုင်သမျှအချက်လက်တွေကိုစုဆောင်းနေပါတယ်အထူးသဖြင့်ဒီဒေသမှာကလေးငယ်ဘယ်နှယောက်နေလဲအမျိုးသမီးဘယ်နှယောက်ရှိလဲဘယ်လိုအခြေခံဝန်ဆောင်မှုတွေလုပ်ပေးဖို့လိုအပ်မလဲဆိုတာတွေကိုပါအခုချိန်ထိတော့ကျွန်တော်တို့အနေနဲ့လောက်ကင်ဒေသမှာအထောက်အကူတွေမပေးနိုင်သေးပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့ဒေသတွင်းမှာလူသားချင်းစာနာမှုဆိုင်ရာလူအခွင့်အရေးဆိုင်ရာအထောက်အကူပေးနိုင်ဖို့ဘယ်လိုအခြေအနေတွေရှိလဲဆိုတာကိုစောင့်ကြည့်ရမှာပါ
ဒါအပြင်ကာကွယ်ဆေးထိုးလုပ်ငန်းတွေပြန်လည်စတင်နိုင်မှုအတွက်နှစ်ဖက်တို့အပြည့်ရကြဖို့ကိုလည်းပါဝင်ချသူတွေအားလုံးကိုတောင်းဆိုတယ်လို့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကပြောဆိုသွားပါတယ
် What we do a press release we call on all parties actually to create all the conditions as soon as possible to
ကွယ်စည်းတို့လုပ်ငန်းတွေအများဆုံးပြန်လည်လုပ်ဆောင်နိုင်ဖို့အတွက်ဒီအခြေအနေတွေကိုဖြစ်စေခဲ့ကြတဲ့ပါဝင်ပတ်သက်သူအားလုံးကိုကျွန်တော်တို့တောင်းဆိုပါတယ်။ဘာကြောင့်လဲဆိုတော့ကြံနေသေးတဲ့ကလေးငယ်တွေကိုကာကွယ်ဆေးထိုးပေးဖို့ကတိတ်အရေးကြီးပါတယ်။ဒါကြောင့်လဲကလေးငယ်တွေကိုကာကွယ်ဆေးထိုးပေးနိုင်ရေးအတွက်ပိဋိပတ်ကမှာပါဝင်ပတ်သက်သူအားလုံးကိုပြောချင်တာကတော့တခြားဒီလိုစည်ရေးပိဋိပတ်ကဖြစ်တဲ့ဒေသတွေမှာကာကွယ်ဆေးထိုးလုပ်ငန်းတွေလုပ်ပေးနိုင်ဖို့အတွက်ယာယီအပြစ်ခတ်ရက်စဲပေးနိုင်ပါတယ်ဆိုတာပါ။ကလေးငယ်တွေကာကွယ်ဆေးထိုးခွင့်ယာယီအတွက်တိုက်ခိုက်နေကြတဲ့ဘက်အားလုံးကနေယာယီအပြစ်ခတ်ရက်စဲရေးကိုမဖြစ်မနေဖန်တီးပေးရပါမယ်။
ဒီလ9ရက်နေ့ကစတင်ခဲ့တဲ့ကိုကန့်ဒေတာတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောဒေတာကန်တွေစစ်ဘေးကနေထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်။မနေ့တနင်္လာနေ့အထိတိုက်ပွဲတွေဇက်တိုက်ဖြစ်နေဆဲဖြစ်ပြီးကိုကန့်လက်နက်ကိုင်တပ် MNDAA ဘက်ကရောမြန်မာအစိုးရတပ်ဖက်ကပါအကြဆုံးအထိခိုက်တွေရှိခဲ့ပါတယ်။မနေ့ကနောက်ဆုံးအခြေအနေတွေကိုတော့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါတယ်။
အဲ့ဒါမနေ့တော့စစ်ပွဲဖြစ်တာတော့မနေ့6နာရီကနေညနေ9နာရီထိဒါမှအဲ့ဒါကရင်ဆိုင်တိုက်ပွဲပါသူတို့ကရွာသွားပြီးတော့ဒုက္ခပေးမယ်ဆိုတော့ကျွန်တော်ကြားတော့ကျွန်တော်တက်ရင်တင်းလှုပ်ပြီးတော့သွားပိတ်ပါတယ်သွားပိတ်တော့သူတို့အဲ့မှာထိုက်တိုက်တွေ့တယ်ပေါ့ပြီးတော့သူတို့ကနေပြီးတော့စစ်ကူတက်ရင်နဲ့ရင်းကိုတာရွှေဆန်ဖက်ကနေပြန်ပြီးတော့ပို့တယ်နားကငကူကလေးအဖွင့်ရကြီးပါငကူကလေးအဖွင့်ရကြီးပါဒါမှမဟုတ်ကျွန်တော်အဲ့မှာစခန်းချတာရှိတယ်ဟိုမှာပြီးတူတူထုသွားသွားလာလာအဲ့မှာသွားလို့ရတယ်ကျွန်တော်ဗီဒီယိုလူကလုံးဝတော့ဟိုကအနောက်ရှေ့မှာပြေးဘူးတမ်းမဲ့ဟိုကစစ်ကားတော့သွားလို့မရဘူးပေါ့အခုကျွန်တော်အဲ့ရေစခန်းကျွန်တော်စခန်းတည်းလေးတစ်ခုရှိအဲ့နည်းနည်းလေးနောက်ဆုတ်လိုက်တာပါအဲ့16မိုင်အကျော်ဆိုအဲ့ဖုန်းချွေးစမ်းဆိုတာအဲ့ပေါ့ဝန်းကျင်ပဲခင်ဗ
ျမြန်မာအစိုးရဘက်ကတော့တရုတ်မြန်မာနယ်နိမိတ်မှတ်တိုင်အမှတ် 118 အနီးက .189 တောင်ခုံးကိုတိမ့်ပိုက်နိုင်ပြီလို့နိုင်ငံပိုင်သတင်းစာတွေကနေဖော်ပြခဲ့ပါတယ်ရှင်
မတ်တင်ကြီးထိုက်ပါရှင်အခုလိုဒီကိုကန့်ဒေတာတိုက်ပွဲတွေကြောင့်စစ်ဆောင်ဒုက္ခတွေတွေရှိရာလာရှိုးမြို့ကိုကိုယ်တိုင်သွားရောက်ပြီးတော့ဒီသတင်းယူထားတဲ့ VOA သတင်းတောက် Steve Stanford တိခတ်ပါရှင် VOA သတင်းတောက် Steve Stanford ကနေပြီးတော့လောက်ကင်မြို့ပေါ်ကစစ်ဆောင်လာသူတချို့နဲ့စစ်ဘေးအတွေ့အကြုံတွေကိုကိုယ်တိုင်သွားရောက်မေးမြန်းခဲ့တာကိုလည်းတစ်ဆက်တည်းတင်ပြပေးခြင်းပါတယ်မန္တန်လောင်ကအသေးစိတ်ပြောပြမှာပါသူပြောမဲ့သတင်းလွှာထဲမှာလောက်ကင်မြို့စစ်ပွဲတွေကြောင့်ထွက်ပြေးခဲ့ရသူစိုင်းတီဟာကလောက်ကင်မြို့စစ်အုပ်ချုပ်ရေးရက်60အပြည့်မှာမူလအတိုင်းအလုတ်ကင်တွေဆက်ပြီးလုံနိုင်ဖို့မျှော်လင့်နေတယ်လို့အခုလိုစပြောထားပါတယ်
ဒီလိုရတော့ပါလေလိုအပ်ချက်ရှိတယ်ဆိုရင်ကျွန်တော်စားဖို့နေရေးနေထိုင်ဖို့ပေါ့အဲ့ဒါတွေကတိတ်အဆင်မပြေဘူးပေါ့ကျွန်တော်တို့ဟိုမှာအလုပ်လုပ်တာကပတ်စံကလည်းမရခဲ့ဘူးပေါ့ဗျာကျွန်တော်တို့ရဲ့လောဘနဲ့တထေးတွေကလည်းတို့လည်းကြောက်ရလာနဲ့ထွက်ပြေးသွားခြင်းမှာကျွန်တော်တို့အတွက်ရှင်းဖို့ကပတ်စံမရှိဘူ
းတစ်ဆက်ထဲမှာပဲလောက်ကင်မျိုးကသူနာပြုတ်တက်ကရိုးចောင်းသူနော်မေဇင်ကတော့လောက်ကင်မျိုးပေါ်မှာတည်ငြိမ်မှုမရှိသေးတာကြောင့်စမပွဲဖြေဖို့မပြန်ရဲသေးဘူးလို့ခုလိုပြောပါတယ
်စမပွဲဖြေဖို့တော့အခက်ခဲရတော့ဒီကနေပြီးကိုယ်တော်သားဖြေရမှာလမ်းမှာလည်းပဲအဲ့လိုဖြစ်မှလာမဖြစ်ဘူးလားလည်းမသိဘူးအဲ့ဒါကိုလည်းကြောက်တယ်ပြီးတော့မှကချင်လာတော့ဘာမှမရှိပါဘူးခက်ခဲတာဒီစာတွေလည်းပေါ့အနောက်ပိုင်းကကြတော့တိတ်မရသေးဘူးပေါ့
လောက်ကင်မျိုးပေါ်ကနေစစ်ဆောင်လာခဲ့ပြီးလာရှိုးမျိုးမှာခိုလုံနေကြသူတွေထဲမှာအရင်ကမြမတက်မရော်မှာအမှုထမ်းခဲ့ဖူးသူတက်မရော်ရာဟောင်းကိုစောကတော့လောက်ကင်မျိုးရင်းမှာအယက်သားတွေနဲ့တက်မရော်ကြနားလည်မှုလွဲပြီးပြစ်ခတ်မှုတွေရှိနေတယ်လို့ခုလိုပြောပါရယ်
တနတ်တရားတော်မြေတွေ့ရတယ်တရုတ်တွေတည်တာလည်းတွေ့ရတယ်ဒီဟွာတွေကတော့သူတို့အရက်တော့တယ်အရက်တော့ပြီးတော့ဒီအရက်ဆိုင်ရာတွေမှာအပြင်မထွက်နဲ့သူကအဲ့ဒါခုကတော့ဟွာပေါ့ဒီဗမာတက်ကတွေမှာသူတို့မပြောတော့မပြေးနဲ့ကောင်းအောင်မော်လာလို့သူတို့ပြောတဲ့အချိန်မှာသူတို့ကဖြတ်မိတော်မောင်းချောင်းနဲ့ဖြတ်ပြရတဲ့အချိန်မှာသူကရန်သူမလို့ကြိလိုက်တယ်ပေါ့အဲ့ဒါပဲကျွန်တော်တို့ကတော့ဘလို့ယူခံရမှာဆိုတော့ခုဒီလောက်ရဲ့ကိုင်းမှာစီဝါရဲ့အတွက်လည်းဆုံးရင်းနေပေါ့နော်အလောက်ကိုင်းနေလည်းအားလုံးလည်းပြည်သူလူထုလည်းဒုက္ခရောက်တာပေါ့အကုန်လုံးကျွန်တော်တို့တည်းမဟုတ်ပေါ့လူတိုင်းပေါ့
ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအလောက်ကိုင်းမှာဒီလလည်းကစစ်အုပ်ချုပ်ရဲ့ကျင့်သုံးပြီးနောက်အခြေအနေပြန်လည်တည်ငြိမ်လာတဲ့အတွက်စစ်ရှောင်းသူတို့ချို့ပြန်လာနေပြီလို့မြန်မာအစိုးရစစ်တပ်ဘက်ကပြောဆိုနေပေမဲ့လည်းခုချိန်ထိတော့လောက်ကိုင်းမြို့နယ်အနီးအနားပတ်ဝန်းကျင်ကနေစစ်ရှောင်းထွက်ပြေးလာသူတွေရှိနေဆဲဖြစ်ပါရဲ့ရှင်
မန္တန်လောင်ပါရှင်အခုတော့ဆန္ဒပြအကြောင်းသားတွေလက်ပန်းမြို့မှာပိတ်ဆို့ခံထားရတဲ့နောက်ဆုံးအခြေအနေကိုပြောပြမှာပါလက်ပန်းမြို့မှာအပိတ်ခံထားရတဲ့အကြောင်းသားတပိတ်စစ်ကြောင်းမှာရွှေဝါရုံနဲ့ဒီရဟန်းပြိုတန်ဃာတော်တွေဥဆောင်ပြီးတော့ညာလုံးပေါက်အစာငတ်ခံဆန္ဒပြနေကြပါတယ် မဟာအောင်မြေဖုန်ကြီးကြောင်းလမ်းထိပ်ရှိမှာလုံခြုံရေးရဲတွေနဲ့နှစ်ဖက်ထိတ်တိုက်ရင်ဆိုင်နေရစေပါအင်္ဂါနေ့တညလုံးဒီအဆောင်ငတ်ခံဆန္ဒပြတဲ့ဥယျာဉ်150ကျော်ရှိပြီးတော့နောက်ဆုံးခြေနေတွေကိုတော့ဒီဘဂတခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းသွေးတကအခုလို့စပြောပြပါဗျာ
ကျူးတာတဲ့ထဲမှာဆန္ဒပြဆန္ဒပြဝင်လူတွေကဆုံးဖြတ်ပြီးဝင်လာလို့ရပါတယ်ဆိုပြီးတော့ကျွန်တော်အားလုံးဆိုဒီနေ့မှာစစ်ကြောင်းတစ်ကြောင်းလုံးပြီးပါပဲအဆောင်ငတ်ခံဆန္ဒပြတာရှိတဲ့ဘူးပေါ့အဲ့ဒါတော့လူကျန်တာတွေကျွန်တော်တို့ကျန်တဲ့အခက်အစားကမစားကြတော့ဘူးအ
ဲ့ဒါကိုမင်းသွေးတကိုယ်တိုင်အခုဆန္ဒငတ်ခံဆန္ဒပြနေကြပြီပေါ့နော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီဘဂတဘုံလုံးဝင်ကော်မတီအားလည်းအကုန်လုံးပါပါတယ်ဒါပေမဲ့ကျွန်တော်တို့ဒီနေ့ကျပြောဟိုအာနာဘိုင်းနဲ့ဒီနိုင်နဲ့အတင်ရမှာကျွန်တော်မြင်ရတာတူပါဒီကအရှိတကင့်သွားမဲ့ပုံစံဖြစ်နေတယ်တိုက်ပွဲပုံစံတရနည်းနဲ့ပြီးနေပုံစံမရှိဘူးအဲ့တော့ကျွန်တော်တို့ဒီထက်ပိုပြီးတော့ဆောင်ရွက်ခံတိုက်ပွဲကိုစနစ်ကျအောင်လို့ကျွန်တော်ဒီညာဦးပိုင်းကအစီအစဉ်လုပ်ကြတယ်အစီအစဉ်လုပ်ပြီးခမအခုကျွန်တော်ဆုံးခန့်တာကဒီတန်ခါရင်နဲ့တူတူဟိုပထမတရမှာပထမအပုတ်လိုက်ခွဲပြီးတော့တစ်စင်းချင်းဆန္ဒပြတာဟိုစီးစင်းနဲ့တကြဆန္ဒပြတာပိုပြီးကောင်းမယ်ပေါ့အဲ့တော့ကျွန်တော်တို့ကိုဆန္ဒပြမယ်ကျောင်းသားတွေလာပြီးတော့ကိုဟိုဆန္ဒနဲ့ကိုကျွန်တော်နံပါတ်ဆင်းလာပြီးပါစေနံပါတ်ဆင်းကောက်လိုက်တယ်အဲ့ဒီအနေမှာ10ယောက်ရွေးထုတ်ပြီးတော့ကျွန်တော်ဟိုကော်မတီက3ယောက်နဲ့နောက်ငယ်က9ယောက်ပေါ့ခရိုင်က9ယောက်ရွေးထုတ်ပြီး10ယောက်ကနတ်ခံစာပြီးတော့မနတ်ခံဟိုဆက်ပြီးတော့ဟိုဆန္ဒခံဆန္ဒပြမယ်ကျန်တဲ့ကျောင်းသားတွေကတော့အစာစားလို့ရပြီကျွန်တော်တန်ခါလေးနဲ့ကျွန်တော်10ယောက်ကဒီဆန္ဒခံဆန္ဒပြမယ်
ဘလို့အကြောင်းနေကြောင်းဒီအခုလက်ပတန်းမှာရှိနေတဲ့အနေအထားကရေရှည်တိုက်ပွဲဟိုဖြစ်လာနိုင်တယ်လို့များသုံးသပ်တာလည်းရှင
်ဒီနေ့ကျွန်တော်တို့ညနေပိုင်းမှာဒီမှာရှိနေတိုင်းပေါင်းစုံတန်ခါဆရာတို့ဒီဇာယောမေတ္တာရက်ခံမှုကြောင့်ကျွန်တော်တို့ကဒီစံကုန်ကိုကျွန်တော်တို့ကားနဲ့အေးဆေးဝင်ပါမယ်အဲဒီတော့ကျွန်တော်တို့တိရစ္ဆာန်တောင်းဝင်တဲ့အခါအလံထောင်မိဝင်ပြီးဝင်နေရန်ကုန်ရောက်ရင်ရှိတယ်ကိုခင်ဗျာကျွန်တော်တို့ဖူးဝင်ပြီးတော်လိုက်ဒီတော့ဆိုပြီးပါကျွန်တော် easy to engage နေတယ် engage ချင်ပါတယ်ဆိုတဲ့အကြောင်းတပိတ်ရန်နာမယ်ရန်ကုန်ရောက်ရင်တပိတ်ရန်နာမယ်ဆိုတဲ့အကြောင်းတန်ခါတို့ကိုခရီးပြီးကျွန်တော်အနာပိုင်းကိုလိုက်လျှောက်ထားတဲ့အခါတန်ခါတွေနဲ့ကျွန်တော်တို့စီကတောင်းတကုတ်ကလေးတင်းရောက်ရင်တော့ဒီနေလင်းကြီးရဲ့တွေ့ပါတယ်အဲ့ဒီအခါနေလင်းကြီးကသူ့ရဲ့ဘူကဖုန်းထုတ်တဲ့အတိုင်းပဲဒီအချက်တွေကိုကျွန်တော်တို့တောက်ဆိုတဲ့အချက်ရှိချက်ကိုတိုက်ရောပြီးလို့မရဘူးဆိုတော့အကြောင်းပြန်လိုက်တယ်ပေါ့လေအကြောင်းပြန်လိုက်တယ်နောက်တစ်ခုကဒီကျွန်တော်တို့ကိုလူမျိုးဖြစ်ဆိုင်ကံတွေနေတဲ့ဒီကုတ်ခဲနေတဲ့ဇာရှိတွေရဲရရှိကဒီလိုဖြစ်ချင်ကိုကျွန်တော်တို့ကဟိုရုပ်တရက်ဟိုတစ်ခုခုဖြစ်လာခဲ့လို့ရှိရင်ဒါမဲ့ပြတ်ချွတ်ကိုထုတ်ပြီးတော့ဟိုရရရတဲ့အနေထားအတင်းအလေဒီဖြတ်ဖြစ်နေတဲ့အဥစ္စာကိုကျွန်တော်တို့ကဝေဖန်ကန့်ဖို့တည်းသူတို့တွားပြီးတော့တိုက်ရိုက်လဲပြောဒါမျိုးဖြစ်နေတာကျွန်တော်လက်မခံနိုင်ဘူးကျွန်တော်တို့ကလက်နဲ့မပောင်းဘူးကျွန်တော်ဝင်တိုးအစီအစဉ်မရှိဘူးဆိုရပြောထားဖြစ်တဲ့ခုလိုမျိုးတင်ကမျိုးနဲ့တစ်နေ့ရှိဒိန်းလိုက်ရိုက်လိုက်မယ်ဆိုတဲ့ပုံစံမျိုးဟိုတက်ကိုကိုပေးထားတာတော့မကောင်းဘူးဆိုတဲ့အကြောင်းကျွန်တော်ပြောတဲ့အခါသူကနောက်ခါရကြလို့ရှိရင်သူတို့ဘက်ကလည်းကျွန်တော်တို့မတိုးပြီးအပြန့်ဖတ်မှုကတော့မလုပ်ပါဘူးဖြူစင်းမှုလည်းမလုပ်ပါဘူးဆိုတဲ့ဟာကိုသူတို့လည်းအဲ့လိုအမိန်ပေးထားပါတယ်အထက်ကဆရာကိုကျွန်တော်ပြောပြတယ်ပေါ့ကျွန်တော်တို့အေးဆေးဆေးဖွင့်မပေးဘူးကျွန်တော်ဒီနေရာမှာဆန္ဒဆန္ဒပြဘူးကြီးရထိုင်နေမှာဖြစ်ထိုင်နေလို့နေမှာဖြစ်တဲ့အတွက်ဒါကျွန်တော်တို့ပုံသက်တာတော့ကျွန်တော်တို့မသေးဘူးအစိုးရကဟိုအမ်လို့အကျန်းဖတ်ချူခွင်းတာမျိုးပုံစံမလုပ်ဘူးဆိုတာမျိုးအကျန်းဖြစ်ပုံသက်လို့ရတယ်အဲ့တော့ဒီတပ်ဖွဲ့ကအနည်းဆုံး2ရက်3ရက်လောက်ကြာနိုင်တယ်လို့ကျွန်တော်ပုံသက်တဲ့အတွက်ဒီဒီလိုဆန္ဒခံဆန္ဒပြတဲ့အခြေအောင်ကျွန်တော်တို့စနစ်တကျပြန်ပြီးစီစဉ်လိုက်တာဖြစ်ပါတယ်
အဲ့တော့ဒီကိုမင်းသွေးသွေးတို့ဘက်ကပင်မတပိတ်စစ်ကြောင်းရန်ကုန်ရောက်ဖို့ကဘာကြောင့်အရေးကြီးတာလဲရှင
်ကျွန်တော်တို့အမိနဲ့ကအစိုးရရဲ့ခုလက်ရှိလုပ်နေတဲ့ process ကိုဒီအစိုးရကကြီးလူတွေကိုဟိုဝါဒဖြန့်ချီမှုလုပ်ပြီးတော့ဟိုလုပ်ထားတဲ့အချက်ကဘာလဲဆိုတော့တောင်းသားတွေရဲ့တောင်းဆိုချက်ကိုဆက်တော်မှာဆောင်ရွက်ဖို့ပြင်နေပြီးအဲ့ဒီအတွက်တောင်းသားတွေတောင်းဆိုချက်လည်းကျွန်တော်တို့ဒီကလိုက်ရောပြီးယူပါလိမ့်မယ်ဆန်တောင်းဆိုချက်အဲ့တော့တောင်းသားတွေတပိတ်ပြတ်ပြီးပါလိမ့်ဆိုဒါမဲ့လွတ်တော်မှာခုရတိတင်နေလို့တာမဟုတ်ဘူးတက်ကကြာနေတယ်အဲဒီကြားထဲမှာလဲကျွန်တော်တို့ရဲ့မူလသဘောတူညီချက်တူကျန်ရှင်တွေချိုးဖောက်ပြီးတောက်ဆရာဟိုဆန္ဒပြတဲ့ဒီတပိတ်စစ်ကြောင်းထောက်ခံဆန္ဒပြတဲ့ចောင်းသားလေးယောက်ကိုတရားစွဲထားတာလေနောက်ဥပဒေနှစ်ခုလုံးကိုပြည်ညာရေးဝင်ထားတာကမတင်ရောမတင်တော့ဘူးလို့ပြောတဲ့ဥပဒေကိုတတိယမှာနှစ်ခုလုံးပါလာတာမျိုးဒီနောက်ចောင်းနေမှာကျွန်တော်တို့ဒီအငွေတန်းကြီးရဲ့ဆောင်းဝဲကာလာပြီးခဲ့တဲ့ခေရတပိတ်ရနာလိုက်တဲ့အခါမှာသူကဟိုចောင်းနေတဲ့ទីတက္ကသိုလ်ရဲ့ဝင်ပြီးတန်းရဆန္ဒပြမှုတွေလှုပ်လာတာတွေမြေရပြည်ကြီးထင်အောင်ဒီမှာဖြစ်အောင်ပါလာရေးနဲ့အဲ့တိုက်ပင်းနေတဲ့ကိစ္စတွေလှုပ်လာတာဖြစ်တဲ့အစိုးရကျွန်တော်တို့မရှိဘူးအဲ့တော့ပြီးတော့နောက်တစ်ခုကတပိတ်စစ်ကြောင်းမှာပါလာတဲ့အများကြီးကရန်ကုန်ចောင်းသားတွေဖြစ်တယ်က ကျွန်တော်ကကိုယ်ရင်ကိုပြန်မယ်ကျွန်တော်တကယ်စခန်းလေးညမှာဖွင့်မှာမဟုတ်သေးဟာမျိုးနဲ့အစိုးရကိုကျွန်တော်တောင်းဆိုတာပ
ါဒါကတော့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းသွေးတက်က VOE ကိုပြောပြသွားတာပါចောင်းသားတပိတ်စစ်ចောင်းကနေအဓိကတောင်းဆိုထားတဲ့အချက်တွေကတော့ဆယ်ပန်းဆောင်မှုပွဲမစခင်မှာရန်ကုန်မြို့ထဲဝင်ခွင့်ပေးဖို့တရားဝတီကနေရန်ကုန်မြို့ကိုကားရည်နဲ့ဝင်ရမှာចောင်းသားသမဂ္ဂအလံတချင်းတွေကိုခွင့်ပြုဖို့ရွှေဒဂုံဖျားကိုတက်ရောက်ဖူးခွင့်ပေးဖို့နဲ့နောက်ပြီးတပိတ်ကိုចောင်းသားတွေကရနာမှာဖြစ်တယ်လို့ចောင်းသားကောင်းဆောင်တွေကပြောပါရရှင်ဗုဒ္ဓဘုနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တန်းထွင်နေပါတယ်အခုတော့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့မြန်မာနိုင်ငံဆိုင်ရာကြေညာချက်တွေကိုဆက်ပြီးပြောပြမှာပါမြမလွတ်တော်မှာဆွေးနွေးနေကြတဲ့မျိုးစောက်ဥပဒေဂျန်လေးခုဟာဘာသာရေးလူနည်းစုတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုပိုးပြီးအရှိန်မြင့်အောင်လှုပ်ဆောင်ရကြပြီးတော့ဘာသာရေးပဋိပက္ခတွေကိုပိုဆိုးအောင်လှုပ်ဆောင်ရကြတယ်လို့လူ့အခွင့်အရေးအဖွဲ့တွေဖြစ်တဲ့ Amnesty International နဲ့ International Commission of Justice တို့ကနေပြီးတော့ဝေဖန်လိုက်ပါတယ်။နိုင်ငံတကာဥပဒေတွေနဲ့မကိုက်ညီတဲ့ဒီဥပဒေဂျန်တွေကိုလွတ်တော်အနေနဲ့လက်မခံသင့်ဘူးလို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြမှာပါရှင်။
မျိုးဘာသာကိုစောင့်ရှောက်ဖို့ရည်ရွယ်တယ်လို့ဆိုပြီးရေးဆွဲထားတဲ့မျိုးစောက်ဥပဒေမူကြမ်းလေးခုဟာဘာသာရေးနဲ့ကြားမှမတူကွဲပြားမှုတွေအပေါ်မှာအလွန်အကျွံခွဲခြားဆက်ဆံထားတယ်လို့လူ့ခွင့်ရေးအဖွဲ့တွေကဝေဖန်လိုက်တာပါဒီဥပဒေမူကြမ်းတွေဟာဘာသာရေးဆိုင်ရာတင်းမာမှုတွေရှိနေတဲ့မြန်မာနိုင်ငံမှာဘာသာရေးလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေပိုပြီးတော့ဆိုးဝါးအောင်လှုပ်ဆောင်ရကြနေတယ်လို့လူ့ခွင့်ရေးအဖွဲ့ Amnesty International ရဲ့အာရှပစိဖိတ်ဒေသဆိုင်ရာပြောခွင့်ရ Olaf Blomkits ကပြောပါတယ
် They violate international law in a range of different ways and what's really disturbing about this is that they appear to play into stereotypes about religious minorities and about women in Burma
ဒီဥပဒေမူကြမ်းတွေကနိုင်ငံတကာဥပဒေတွေကိုကြေကြေပြန့်ပြန့်ချိုးဖောက်နေပါတယ်။ဘာသာရေးလူနည်းစုတွေနဲ့မြန်မာအမျိုးသမီးတွေအထူးသဖြင့်မွတ်စလင်လူနည်းစုတွေရိုဟင်ဂျာတွေနဲ့ပတ်သက်လို့အယိုးဆွဲအယူအဆတွေကိုအသုံးပြုတာကအတော့ကိုစိတ်အနှောက်အယှက်ဖြစ်စေရပါ။ဒီဥပဒေတွေသာဒီဖြစ်လာရင်လူနည်းစုတွေပေါ်အခုတည်းပို့ပြီးဖိနှိပ်တာတွေလှုပ်ဆောင်နိုင်အောင်အခွင့်အလမ်းဖန်တီးရကြသလိုဘာသာရေးအကြမ်းဖက်မှုတွေပိုဖြစ်လာအောင်လှုပ်ဆောင်ရလဲကြပါလိမ့်မယ်
။ဘာသာကူပြောင်းခြင်းဆိုင်ရာဥပဒေကျမ်းမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြားခြင်းဆိုင်ရာဥပဒေကျမ်းလူ့ရေတိုးပွားနှုန်းထိမ်းညှခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေကျမ်းနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကျမ်းတွေကိုပြည်ထောင်စုအစိုးရအဖွဲ့ကဒီပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပဲပြည်ထောင်စုလွှတ်တော်ကိုတင်သွင်းခဲ့ပြီးတော့လက်ရှိလွှတ်တော်အတွင်းမှာဆွေးနွေးနေကြတာဖြစ်ပါတယ်Amnesty International အဖွဲ့ကတော့ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေပိုပြီးတော့ဖြစ်အောင်လှုပ်ဆော်ရကြတဲ့ဒီဥပဒေမူကြမ်းတွေကိုလွတ်တော်အနေနဲ့လုံးဝလက်မခံသင့်ဘူးလို့ပြောပါတယ
်။ What we want the Burmese government to do and we want the parliament to do is to scrap these laws to take them off the table immediately. Two of them are so inherently flawed that they shouldn't even be considered. Two of them
ကျွန်တော်တို့ကတော့မြန်မာဆွေးရအနေနဲ့မြန်မာလွတ်တော်အနေနဲ့ဒီဥပဒေမူကြမ်းတွေကိုချက်ချင်းပယ်ချပစ်စီခြင်းပါတယ်။ဒီမူကြမ်းတွေကနှစ်ခုဟာချုပ်ရင်းချက်အားနည်းချက်တွေအပြည့်နဲ့လက်ခံနိုင်စရာလုံးဝမရှိတာကြောင့်အပီးပယ်ချတင်ပါတယ်။နောက်မူကြမ်းနှစ်ခုကတော့ချုပ်ရင်းချက်တွေရှိပေမဲ့ပြန်လည်ပြင်ဆင်တာတွေလုပ်ပြီးလွတ်တော်မှာဆွေးနွေးမယ်ဆိုရင်ဖြစ်ကောင်းဖြစ်နိုင်ပါသေးတယ်။ဒါပေမဲ့လည်းတည်ကြတာကတော့လောလောဆယ်ဘာသာရေးတင်မာမှုတွေရှိနေတဲ့မြန်မာနိုင်ငံမှာဒီဥပဒေတွေကတိုင်းပြည်တွင်းနောက်ထပ်ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေပိုပြီးပေါ်ပေါက်လာအောင်လှုပ်ဆောင်ရတာကြပါလိမ့်မယ်။ဒါကြောင့်ဒီဥပဒေတွေကိုလုံးဝမပြတ်ထန်းသင့်ပါဘူး။
မျိုးစားဥပဒေဆိုင်ရာမူကြမ်းလေးခုဟာဘာသာရေးလွတ်လပ်ခွင့်နဲ့အမျိုးသမီးတွေလွတ်လပ်စွာလက်ထက်ထိမ်းမြှားခွင့်တွေကိုဟန်တာထားတယ်လို့ဆိုပြီးဒီဥပဒေမူကြမ်းတွေထွက်ပေါ်လာခဲ့တဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းနဲ့ဒီဥပဒေတွေကိုအတိမပြုဖို့လူ့ခွင့်ရေးအဖွဲ့တွေအပြင်ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံအစိုးရတွေကလည်းတိုက်တွန်းပြောဆိုနေကြတာပါပြည်ဖြစ်ပြောင်းလဲမှုတွေဖော်ဆောင်နေတယ်လို့ဆိုတဲ့မြန်မာအစိုးရအနေနဲ့ဒီဥပဒေတွေကိုအတိပြုလိုက်မယ်ဆိုရင်လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်နေရဆိုတာကိုဖော်ပြရမရဘူးလို့လည်းလူခွင့်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာက
ကျွန်တော်ရေကြောရမယ်ဆိုရှင်တနိုင်ငံလုံးဆိုင်ရာငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုမထိခိုက်သွားအောင်လို့အပြီးပြီးထိန်းသိမ်းမှုလုပ်မယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်
ကိုကံပฏิပခအရေးဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာပြည်ပင်ပြောင်းလဲရေးအပေါ်အငင်းခုံဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာထဲမှာ Simon Tin နဲ့ Cheryl Tin တို့ရေးသားထားတာဖတ်ရပါတယ်။ဆယ်စုနှစ်တွင်နဲ့ချီပြီးအထူးကြံဒန်းခတ်ခဏိကရကမြန်မာနိုင်ငံတကားဖွင့်လိုက်တော့အမေရိကန်နဲ့ဥရောပတို့ကအလူရက်ကျူဆူတဲ့အခါမှာတော့မြန်မာအစိုးရဟာအမှားအယွင်းတစုံတရာလုပ်လို့မမဟုတ်ဘူးလို့ထင်ခဲ့ရပါတယ်။အခုတော့အနောက်မီဒီယာခေါင်းဆောင်တွေအရဆိုရင်မြန်မာအစိုးရလုပ်နေတာတစ်ခုမှအမှန်မဟုတ်တော့ဘူးဆိုသလိုဖြစ်နေပါတယ်။ကိုဗနန်တိုက်ပွဲဖြစ်တဲ့ကိစ္စဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိစ္စကင်တွဲပုံကိုကုလသမဂ္ဂတို့ဘာလို့ဝေဖန်မှုနဲ့အတူတွဲပက်ပါလာပါတယ်။ဒီနှစ်ကုန်ရွေးကောက်ပွဲနှက်တာပြီးလွတ်လပ်ပါမလားမေးလာကြတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိုတိုက်တွန်းလာကြတယ်ဖိအားပေးလာကြတယ်အနောက်ဘက်ကဒီလိုအဆိုးမြင်မှုတွေကြီးထွားလာချိန်မှာပွင့်လင်းမှုတွေဆက်လက်ဖြစ်ထွန်းနေတယ်ဆိုတဲ့အကောင်းမြင်သူတွေရှိနေပါတယ်ပြည်ပရေးနှီးမြှုပ်နှံမှုတွေအရှင်ရနေတယ်ဗြိတိန်ကုမ္ပဏီပေါင်း80ကျော်ဟာမြန်မာနိုင်ငံထဲမှာဒေါ်လာ 3.8 ဘီလီယံပို့ရင်းနှီးမြှုပ်နှံပြီးနံပါတ် 5 အများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်လာပါတယ်အင်းဒီချင်းတရုတ်နဲ့စင်ကာပူဂျပန်တို့ကပိုပြီးများပါသေးတယ်ရင်းနှီးမြှုပ်နှံမှုတွေနေပတ်သက်လို့မိနေကြတာကတော့ရေနံသဘာဝတံငွေစစ်စတဲ့သယံစရာတွေကိုပဲဦးစားပေးနေကြမှာလားတိုင်းပြည်တွင်စက်မှုထုံးကားရေးကိုရောဦးစားမပေးဘူးလားဆိုတာပဲဖြစ်ပါတယ်တခြားလူအချက်တစ်ခုကတော့ဗန္ဓရေးကိစ္စဖြစ်ပါတယ်နိုင်ငံသုံးကြက်ငွေကိုတည်ငြိမ်အောင်စီစဉ်နိုင်ခဲ့ပြီမဲ့ခေတ်သစ်ဗန္ဓရေးကဏ္ဍအတွက်အရင်းအနှီးဆိုင်ရာချိန်ငှားနိုင်တဲ့အခြေအနေကင်းမဲ့နေခြင်းဖြစ်ပါတယ်လုပ်ငန်းကြီးတွေအတွက်မထောင့်တာပေမဲ့အသေးစားအလတ်စားတွေအခက်ကြုံနေရပါတယ်ဒီအတွက်ပြီးခဲ့တဲ့အောက်တိုဘာလမှာအာရှနိုင်ငံတွေကဘန်ကူကူကိုလိုင်စင်ထုတ်ပေးခဲ့ပါတယ်။နိုင်ငံတွင်းကဘန်လေးကိုကာကွယ်ပြီးပြပဘန်တွေကိုကန့်သတ်မှုတွေလုပ်ထားပါတယ်။ရွေးကောက်ပနံပတ်သက်ပြီးတချို့ကလည်းနိုင်ငံရေးအပြောင်းအလဲဖြစ်စေခြင်းနဲ့တချို့ကလည်းဒီတိုင်းတည်ငြိမ်ပြီးတော့စီးပွားရေးဆက်လက်ဖို့အခွင့်သာစေခြင်းနဲ့ဆိုတဲ့အယူဆအမျိုးမျိုးရှိနေကြပါတယ်။မြန်မာနိုင်ငံရဲ့တိုးတက်မှုဟာနိုင်ငံရေးအပြောင်းအလဲနဲ့ဒီမိုကရေစီနီလန်သက်သက်ဖြစ်တာဖြစ်ထွန်းနိုင်တယ်ဆိုတာကတော့စိတ်ကူးရင်ရကြပေလိမ့်မယ်။စီဘွားရေးအမြင်တစ်ခုရဲ့အတွက်ဒီအတိုင်းဆက်လက်ပြီးတည်ရှိနေစေခြင်းနဲ့ဆိုရင်လည်းပဲပြုပြင်ပြောင်းလဲရေးကိုပြစ်ပြရာကြပေးလိမ့်မယ်။တကယ်တော့မြန်မာနိုင်ငံတွင်တိုးတက်မှုဟာနိုင်ငံရေးရောစီဘွားရေးပါအပြန်အလှန်ဆက်နွယ်ဖြစ်ထွန်းမှအကျိုးရှိလာမှာဖြစ်တယ်လို့ရေးသားထားပါတယ်။ဆက်လက်ပြီးဥခင်ညွန့်ရဲ့ဘဝအတွေ့အကြုံစာအုပ်ထဲမှာနောင်တမယဝန်ထဲစကားမဆိုးဆိုတဲ့ခေါင်းစဉ်နဲ့ The LOD Online မှာ Sean Gleason ရေးသားထားတာကိုတွေ့ရပါတယ်။ဥက္ကင်ညဟာယခင်စေအစိုးရလက်ထက်ကလွတ်ခွာတာတွေအတွက်ကျုပ်ကဘယ်သူကိုတောင်းပန်ရမလဲလို့2013တုန်းကပြောခဲ့ပါတယ်။အခုထွက်လာတဲ့သူရဲ့ဘဝအတွေ့အကြုံစာအုပ်ဟာဥက္ကင်ညစစ်ထောက်လှမ်းရေးအကြီးအကဲဖြစ်လာပုံ၊တိုင်းရင်းသားတပ်ဖွဲ့တွေဗိမာန်တွေနဲ့အပြစ်ယူလို့ညဉ့်ညံ့ရေးစစ်ဆက်ခဲ့ပုံ၊ဝန်ကြီးချုပ်ဘဝတခါ2004အောက်တိုဘာမှာရာထူးဖြုတ်ထင်းထင်းခံခဲ့ရတဲ့ဘဝတွေကိုရေးသားထားတာဖြစ်ပါတယ်။အနာရှင်ဟောင်းဗိုလ်ချုပ်နေဝင်ရဲ့ငယ်မွေးခြံပေါက်ဥက္ကင်ညဟာစစ်လေလုံးဒီမိုကရေစီအရေးတော်ပုံကိုနှိပ်ကွပ်ချေမှုန်းခဲ့တဲ့ကိစ္စဟာအနာသိနာမဟုတ်ဘူးပြည်သူလူထုလုံခြုံရေးအတွက်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့အခိုင်အမာကကွယ်ပြောဆိုနေဆဲဖြစ်ပါတယ်။ဗိုလ်ချုပ်ကြီးသန်းရွှေအပေါ်မှာလည်းလေးစားသမှုရှိနေဆဲဖြစ်ပါတယ်။ဥက္ကင်ညုံကိုအာဂရီဆွေချက်တွေနဲ့ပြစ်ဒဏ်ပေးလိုက်တာဟာသူတို့နှစ်ဦးကြားအာဏာပြိုင်ပွဲလို့လူတွေကသုံးသပ်ခဲ့ကြတာပါ။ဥက္ကင်ညုံကတော့ဦးသန်းရွှေလှုပ်ချင်လို့လှုပ်တာတက်တခြားသူတွေကတွန်းလို့လှုပ်တယ်လို့ယူဆထားပါတယ်။ဒါပေမဲ့ဒီပြင်းအရေးအခင်မှာဒေါအောင်ဆန်းစုကြည်ကိုတိုက်ခိုက်ခဲ့တာကတော့ဦးသန်းရွှေရဲ့လက်ချက်ပဲလို့သူကဆိုပါတယ်။သူကကန့်ကွက်သူဒါကြောင့်သူ့ကိုတာဝန်မပေးဘဲဒုတိယဗိုလ်ချုပ်ကြီးစိုးဝင်းကိုတာဝန်ပေးလိုက်တယ်လို့ဆိုထားပါတယ်။ ဥခင်းညွန်ဟာဒီပြင်အရေးခင်မှာတာဝန်မရှိဘူးလို့2012ခုနှစ်က Bangkok Post နဲ့ interview မှာပြောခဲ့ပေမဲ့နောက်ပိုင်းမှာအာဏာပိုင်ကစစ်ဆေးရခံရပြီးသူဒီလိုမပြောခဲ့ပါဘူးလို့ကြေညာချက်ထုတ်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးတင်ဦးကတော့ဥခင်းညွန်ရဲ့ခြေပတ်ချက်ကိုလက်မခံပါဘူး။ဥခင်းညွန်ဟာဒေါအောင်ဆန်းစုကြည်ကိုညီမတယောက်လိုသဘောထားလေးစားကြောင်ပြောထားပါတယ်။သူဟာသူ့လုပ်ရက်တွေကိုမှားကြောင်ဝန်ခံခဲ့ပေမဲ့သူဟာသူ့လုပ်ရက်တွေမှားကြောင်တောင်းပန်ဝန်ခံခြင်းမရှိပေမဲ့စစ်ထောက်လှမ်းရေးကိုဖျက်သိမ်းလိုက်တာကိုတော့စိတ်မကောင်းဖြစ်ကြောင်းလူတစုကမှားယွင်းခဲ့ပေမဲ့ဒီအမှားတွေအတွက်သူပဲတာဝန်ယူကြောင်းပြောထားပါတယ်။2019ခုနှစ်ကအင်တာဗျူးမှာတော့နဝဒနာအဖခက်ကလူတွေခံခဲ့ရတာဟာသူ့ထက်လူကြီးရဲ့အဖြစ်လို့ပုံချထားပါတယ်။သူကလူတွေကိုမနှင်းဆဲမနှိပ်စက်ဘူးတော်ရှာမလုပ်ဘူးထောင်မချဘူးဒါပေမဲ့စစ်တပ်ဆိုတာအထက်ကအမင်းကိုနာခံရတယ်လို့ပြောခဲ့ကြောင်းရေးသားထားပါတယ
်ဥကျော်စန္ဒာပါရှင်အခုတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာထုံးလင်းမှုအချိန်ရောက်ပါပြီဒေါ်လာလတန်းရဲ့ American Indian သင်ခန်းစာကိုနားဆင်ရအောင်ပါရှင
်ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
call itA day.
ဒီပါလေစာလုံးပေါင်းက C A L L call ကခေါ်ရာ I T it ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီး A ကတခု D E Y D ကရဲ့ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ရက်တရက်ကိုခေါ်လိုက်တာပေါ့ idiom ဒီပေကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ့်တော်မင်းဆိုတဲ့ဒီပေကိုဆောင်းပါလေဒီသုံးနှစ်ပတ်သက်ပြီး George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts. I'm calling it a day.
ငွေစင်းနေနှစ်ပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်သိပ်ကိုပြင်းမနေပြီဗျာ။ကျွန်တော်တို့ဒီနေ့တော့အလုပ်သိမ်းတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I'm so tired after working the whole day on the accounts. I'm calling it a day.
ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ့်တော်မင်းဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Call it a day.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ခုဆက်လက်ပြီးတော့မအေးတဏ္ဍာကျော်တင်ဆက်ပြီးတော့ထုတ်လုတ်သူမခင်ဖြူထွေးနဲ့အတူတင်ဆက်ထားတဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါရှင်ကိုကံအေးဆွေးနွေးထားပါတယ
်မင်္ဂလာပါရှင်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်ကျမတို့ဒီညဆွေးနွေးမယ့်အကြောင်းအရာကတော့ဒီကိုကန့်ဒေတာမှာဖြစ်နေတဲ့ပြိပခါမှာဒီကိုကန့်တပုံတွေဘက်ကနေပြီးတော့မြန်မာနိုင်ငံအရှိမြောက်ပိုင်းကအပြစ်အခက်ရရှိထားတဲ့အဖွဲ့တွေအားလုံးနှီးပါပါဝင်နေတယ်လို့ဟိုမြန်မာစစ်တပ်ဘက်ကဆွဆွဲထားတာပေါ့မှာဒီလိုဆွဆွဲလိုက်တော့အခုတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခက်ရရှိဖို့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အချိန်မှာဒီဆွဆွဲချက်ကြောင့်ဒီငြိမ်းချမ်းလုပ်ငန်းစဉ်ပေါ်မှာတစုံတရာတည်ရောက်မှုရှိမလားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်ဒီနေ့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဘုံဘူးကြီးခွန်အုပ်ကဒီလက်ရှိမြန်မာနိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားတွေဘက်ကနေပြီးဥဆောင်ပါဝင်ဆွေးနွေးနေတဲ့ပို့ကောင်းဆောင်ဘုံဘူးကြီးခွန်အုပ်ကဖြစ်ပါတယ်။နောက်ပြီးတော့ကိုစိုင်းထွန်းအောင်တွင်ကတော့ရန်ကုန်မီဒီယာဂရုပရဲ့အမှုဆောင်အေဒီတာဖြစ်ပါတယ်။သူကလည်းဒီလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့သတင်းတွေကိုအဓိကအာရုံစိုက်ပြီးတော့ရေးသားနေတဲ့သူဖြစ်ပါတယ်။နောက်တစ်ယောက်ကတော့ကိုမြအေးပါ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့ကြီးကငြိမ်းချမ်းရေးနဲ့တိုင်းရင်းသားရေးရာဌာနတာဝန်ရှိ88ခေါင်းဆောင်တဦးဖြစ်ပါတယ်။အခုပထမအဦးဆုံးဟိုပင်လိုက်ဆွေးနွေးကြရတဲ့သောရရှင်နှစ်ယောက်ကတော့လောလောဆယ်လေးလိုင်းပေါ်မှာရောက်ရှိနေပါတယ်ရှင်။ဟုတ်ကဲ့အခုပထမအဦးဆုံးဘုံမူကြီးခေါ်ကောင်မေးချင်ပါတယ်ရှင်။ဒီအခု NCCT ရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာညနာရေးကော်မတီမှာလည်းဒီဘုံမူကြီးကတာဝန်ယူပြီးတော့ဟိုစာဦးဆောင်ပြီးတော့ဆွေးနွေးနေတယ်ဆိုတော့ဒီ NCCT မှာအခုစစ်ဖြစ်နေတဲ့ကိုကန့်အဖွဲ့ကလည်းပါနေတယ်ဆိုတော့လက်ရှိပြည်ပခန့်နဲ့ပတ်သက်ပြီးတော့ NCCT ရဲ့ဟိုရည်တည်ချက်လေးကိုသိချင်ပါတယ်ရှင်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ NCCT ကတော့ဒီတမန်ကလုံးအပြစ်ခတ်ရစေရေးကိုမရရအောင်ဆောင်ရွက်ညှိနှိုင်းနေတဲ့အဖွဲ့ဖြစ်ပါတယ်သူတို့ညှိနှိုင်းဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ပြဿနာတွေပေါ်လာရင်လည်းပဲပြဿနာတွေကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့လက်နက်ကင်နည်းနဲ့ဟာလာဖြေရှင်းခြင်းကိုမပြုလုပ်ဖို့ဆိုတာကျွန်တော်မူချတာရှိပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့ အဖွဲ့ဝင်ဟာလာတပ်ပေါင်းစုအဖွဲ့ဝင်ကိုကံအဖွဲ့အစည်းနေနဲ့သူတို့ရဲ့နယ်မြေအတွင်းရေးပေါ့လေသူတို့နယ်မြေအတွင်းမှာသူတို့ကိုလက်နဲ့အားကိုးနဲ့မောင်းထုတ်ခဲ့တယ်အခုတခါသူတို့အနေနဲ့လည်းသူတို့ရဲ့နေရာမှန်ပြန်ရဖို့ပြန်ပြီးတော့တောင်းဆိုတိုက်ပွဲဝင်တဲ့အပေါ်မှာဒါကကျွန်တော်တို့နားလည်ရမှာကတုန်းကတည်းက2009တုန်းကသူတို့ဘယ်လိုမောင်းထုတ်ခဲ့လဲအခုသူတို့အနေနဲ့သူတို့ရဲ့နေရာမှန်ပြန်ရဖို့ကြိုးစားတဲ့ကိစ္စဖြစ်တော့ဒီကျွန်တော်တို့တော့အဖွဲ့ဝင်အနေနဲ့တော့နားလည်မှုပေးလို့ရတယ်သို့တော်လည်းပဲဒီလိုပုံစံနဲ့ရှင်းတာကိုတော့အရေးရှိဟုတ်လားဒီငင်းငန်းရေးအတွက်တော့ကျွန်တော်တို့ကဒီလိုပုံစံနဲ့ရှင်းတာကိုတော့ကျွန်တော်တို့အတတ်နိုင်ဆုံးချော့ချဖို့အတတ်နိုင်ဆုံးရက်ဆဲဖို့နဲ့ငင်းငန်းနဲ့နည်းနဲ့ရှင်းဖို့ကိုတော့ကျွန်တော်တို့ NCCD အရာ၎င်းပေါ့ကျွန်တော်တပ်ပေါင်းစုအနေနဲ့၎င်းကျွန်တော်တို့ရဲ့အဖွဲ့ဝင်တွေကိုဟိုဝိုင်းဝန်းတိုက်တွန်းနှိုးဆော်တဲ့သဘောတော့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဒါကဒီဘုံမီခေါကဒီ NCCD ရဲ့ဒီလက်ရှိပြည်ပခါပေါ်မှာရည်တည်ချက်နဲ့ပတ်သက်ပြီးတော့ပြောသွားတာပါအဲ့တော့ဒီအခုလိုမျိုးပြည်ပခါဖြစ်နေတဲ့အချိန်မှာဒီတနိုင်ငံလုံးငင်းငယ်လုပ်ငန်းစဉ်တွေမှာဒီပါဝင်နေတဲ့ဟိုကိုကန်ဘက်ကနေပြီးတော့ဒီတခြားအဲ့ဒေသမှာရှိတဲ့တိုင်းသားတပ်ဖွဲ့တွေကလည်းဝင်ပြီးတော့တိုက်ပေးနေတယ်ဆိုတာမျိုးမြန်မာဘက်ကဆွဆွဲထားတာရှိပါတယ်မြန်မာစစ်တပ်ဘက်ကပေါ့လေဆိုတော့ဒါကိုငင်းတဲ့အဖွဲ့တွေကလည်းငင်းဆိုနေပါတယ်ရှင်အဲ့တော့ဒီတော့ဒီလိုမျိုးဒီဆွဆွဲတာရဲ့ညင်းဆိုတာရဲ့နောက်ပြီးတော့တိုက်ပေးတယ်ဆိုတာရဲ့ဒီအဲ့ဒါကြီးအကုန်လုံးကအစိုးရအပြစ်ခံရက်ဆဲနေတဲ့လုပ်ငန်းစဉ်မှာဘလို့များသွားပြီးတော့တက်ရောက်မှုရှိနိုင်မလဲဟိုကိုမြအေးလိုင်းပေါ်မှာရှိပါရဲ့နော်ကိုမြအေးသုံးသပ်ပေးပါရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်အဓိကတော့じゃစစ်တခုဖြစ်ပြီဆိုရင်တော့အရင်ဆုံးကအမှန်တရားတည်ဆုံးသွားတာပဲလေအဲ့တော့ဒီနေရာမှာတော့ဒီအပြန်အလှန်ဆွဆွဲမှုတွေအပြန်အလှန်တိုက်ခိုက်မှုတွေအပြန်အလှန်ပုတ်ခတ်မှုတွေကတော့ရှိကြမှာပဲလေသို့သောအဲ့ဒီဟာကကျွန်တော်ညင်ကြောမှာဆိုရှင်တနိုင်ငံလုံးဆိုင်ရာငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုမထိခိုက်သွားအောင်လို့အပြီးပြီးထိန်းသိမ်းမှုလုပ်မယ်လို့ကျွန်တော်တော့အဲ့လိုမြင်ပါပဲ။ဟောဒီနေရာမှာတော့တခုရှိတာပေါ့ဗျာ။ဒီအစိုးရဘက်ကထုတ်ပြန်ကြေညာချက်တွေရတခြားလိုတိုင်းနာလည်းကအဖွဲ့အစည်းတွေကဟိုဒီဖြစ်နေတယ်ဆိုတိုက်ဝင်တိုက်နေတယ်ဆိုတဲ့အခြေအနေဆိုတော့အဲ့ဒီနယ်မြေဒေသရဲ့အခြေအနေကိုလည်းကောင်းကောင်းမွန်မွန်သိပြီးအကဲဆက်တက်ဖို့လုပ်မယ်လို့ထင်တယ်။ဟိုနောက်တစ်ခုကအခုဖြစ်နေတဲ့စစ်မှာအပြစ်ခက်ရဲ့စေရေးစာချုပ်ကိုလက်မမထိုးနိုင်ရဲ့ KIA ဖွင့်ပါတယ်အဲ့တော့အဲ့ဒီဟာဝင်တိုက်တယ်လို့ကျွန်တော်တို့တစ်ခါတည်းကြီးပြောလို့တော့မရဘူးလို့ထင်တယ်ဘာဖြစ်လို့လဲအပြစ်ခက်ရဲ့စေထားတဲ့အခြေအနေရှိဘူးလည်းအဲ့လိုပဲ TNL လေးလည်းအဲ့ဒီလိုပဲရှိတယ်အဲ့ဒီအခြေအနေတွေပေါ်မှာတော့ကျွန်တော်မြင်တာပေါ့ဗျာသူစိုးစောပြောသလိုပဲပေါ့နော်စစ်တစ်ခုဖြစ်ရင်အရေးဆုံးတည်ဆုံးတာအမှန်တရားပဲအဲ့တော့ဒီနေရာမှာတော့ပြောရတယ်ပုတ်ခတ်တိုက်ခိုက်မှုတွေနဲ့ဒီတနိုင်ငံလုံးဆိုင်ရာငြင်းငြင်းဖြစ်စဉ်တနည်းအားဖြင့်မြန်မာနိုင်ငံကိုကုလိုချင်တဲ့ Federal Democratic ပြည်တော်စုတည်ဆောက်မယ်ဆိုတဲ့ဖြစ်စဉ်တစ်ခုလို့သွားထိတဲ့လို့တော့မရဘူးလို့ကျွန်တော်မြင်တယ်
။ဟိုဒီညမှာသောရရှင်တယောက်ပြောတာသူ့ရဲ့တုံ့ပြန်ချက်လေးလည်းပြောချင်ပါတယ်ရှင်။ဒီသောရရှင်ကဆလင်ဆိုတဲ့သောရရှင်မှာဒီသောရရှင်ကလာမယ့်2015ရွေးကောက်ပွဲမှာ USDP ပေါ်မှာနိုင်ငံတကာရဲ့ဖိအားပေးမှုကြောင့်နဲ့အာဏာလက်လွတ်သွားမှာကိုမလိုလားတလို့မျိုးနောက်ပြီးတော့ဥသက်အရေးခင်အားစပြီးတော့2015အထိပြည်သူတွေပေါ်မှာကျူးလွန်ခဲ့တဲ့အဖြစ်တွေကိုလည်းကမ္ဘာအတိုင်းအဝိုင်းကိုအပြည့်မပေးခြင်းအဲ့တော့ဒါကြောင့်မလို့ဒီကစားကိုစစ်ဆိုးရကကစားတာပါတယ်သူတို့က2015ရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအတိုင်းအတာနဲ့စစ်အုပ်ချုပ်ရေးကျင်ညာလို့ရအောင်ဒီပြည်တွင်းမှာမငြိမ်မသက်မှုတွေကိုဖန်တီးလာမှာကိုနိုင်ငံတကာလည်းအခုဆိုစောင့်ကြည့်နေပြီအဲ့တော့ပြည်သူတွေအနေနဲ့ဒီကစားကွက်အတွင်းကိုမရောက်သွားအောင်လို့ရှောင်ရှားနိုင်မှုအလွန်အရေးကြီးတယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့ဟိုထင်မြင်ယူဆချက်ကိုရေးပြီးတော့ဆွေးနွေးလာပါတယ်ရှင်တော့အဲ့တော့သူ့ရဲ့ဒီထင်မြင်ယူဆချက်ပေါ်မှာဘယ်လိုများယူဆလဲဆိုတာကိုတော့ဟိုပင်နိုင်ဆွေးနွေးပေးမယ်ကိုဆိုင်းထွန်းအောင်လည်းသုံးသပ်ပေးပါရှင
်။ဟုတ်ကဲ့ကျွန်တော်အရင်နဲ့ပြောရမယ်ဆိုရင်ဒီကျွန်တော်တို့ဒီကျွန်တော်အသေးဆုံးရပြောရမယ်ဆိုဒီအစိုးရဒီအစိုးရလက်ထက်မှာလုပ်နေတဲ့ဒီနိုင်ငံလုံးဆိုင်ရာစစ်ကပ်ရဆွေးနွေးရဆွေးနွေးတဲ့ဒီတော့တစ်ခါမှဆွေးနွေးတိုက်တိုင်းရဆွေးနွေးတဲ့ပုံစံတွေတွေ့ရတယ်။ဆိုတော့ဘာတို့ဘယ်မှာဘာတွေအဓိကဖြစ်နေလဲဆိုတော့အဓိကဘာဖြစ်နေတာဥပမာဆိုင်းနာလက်နက်ကိုင်ဖွဲ့တွေကဒီတော်တော်များများပါလေဒီနိုင်ငံရေးကဆိုင်ပါတဲ့ဒီသာမကန်ချက်တွေလိုချင်တယ်။တစ်ခါကဥမာဆက်တွဲအတုံးတုံးလို့အစားဝင်အစွမ်းအနေနဲ့ဟိုနိုင်ငံရေးစနစ်ပေါ်ရလာဖြတ်ပေါ်လာတဲ့ဒီကောက်ကလက်ခံနေတော့ဗျာဒီဘက်ကတော့တော်တော်များများဟိုတကယ်ကိုလုံးဝဇန်နဝါရီဖြစ်လို့လိုချင်တာမျိုးတွေဖြစ်တတ်တယ်ဟိုမကြာခဏတင်းမမှုတွေဖြစ်တယ်ဆရာတိုက်တယ်ဘက်တီးရဲ့ဆရာဆွေးနေတယ်ဆိုတော့အဲ့ဒီအခုကနေပဲကြွားနေတဲ့အနေအထားမျိုးရှိတယ်လက်ရှိချင်းတွေကတော့နေတယ်လေဒီဒီတော့ပဲကလာစိတ်မလိုတော့တာမှန်နေပေမဲ့ဒီတော့အကုန်လုံးမနာရတဲ့ချင်းတွေရတယ်ရေဒီ2015ပထမ6လပိုင်းရောက်ချီရဒီမှာဆွေးအနေနဲ့တိုင်းရားနေနဲ့
အဲအဲဒီလုံလာတာအမှုဒီအတိုင်းခံခေါင်းဆောင်တွေအတိုင်းခံခေါင်းဆောင်ဖြစ်တဲ့ဥမာတော့စာစစ်စီတွေပါလို့ဒီဒီမိုကရေစီအားတွေနဲ့ဒီလုံလာကြတာဒီအချိန်ကာလအပြင်အနေနဲ့ရနေတယ်ဒီထားပါတော့ကျွန်တော်ချင်တာတော့ဘယ်လိုနေတဲ့ဒီကိုကန်းစိတ်ချမှာကျွန်တော်ကျော်လာမျိုးတွေရှိနေပါလေအခုအစစ်စီနဲ့ပြန်ဆွေးနေတယ်နောက်တစ်ခါကမှာတိုးကန့်ကိုဒီဆွေးနေတဲ့နေရာတွေကိုကြည့်ရင်တော့
အရင်ကတော့ဆင်လာတကယ်တမင်းနဲ့မှာသူတို့လုပ်ခဲ့တဲ့ဆင်လာတိုင်းနဲ့ဒီတိုင်းနဲ့ဆက်သွားမယ်အနေအထားမျိုးတွေမြင်နေကြ။ဒီနေ့ထားပြီးတော့ပြရတယ်။ဟုတ်ကဲ့။ဆိုတော့လောလောဆယ်ဒီကိုကန့်ပြိပခါကြောင့်ငိမ့်ငိမ့်ရေးဆွေးနွေးပွဲငိမ့်ငိမ့်လုပ်ငန်းစဉ်မှာတစုံတရာတော့ကြီးကြီးမားမားဟိုလောလောဆယ်အဟန့်အတားတော့ဖြစ်မှာမဟုတ်ပဲဒီပုံစံအတိုင်းတော့ဆက်ရှိနေမယ်ဆိုတဲ ပါမယ်ရှင်ဒီကိုကျော်ကအခုပြည်ရင်းမှာစစ်မဆဲနိုင်တဲ့အကြောင်းရင်းကိုအမနာရန်ပြောရမယ်ဆိုရင်စစ်တိုက်လေအကျိုးရှိလေဆိုတဲ့အယူဆမှန်ကန်နေလို့ပဲဖြစ်ပါလိမ့်မယ်တဲ့လက်နက်ကိုင်တိုင်းရင်းသားတွေအနေနဲ့လည်းသူတို့ရဲ့နယ်မြေသူတို့ရဲ့ကြောက်စင်သူတို့ရဲ့တစ်တော်တန်ရန်ဇာတာတွေကိုထိန်းချုပ်ခြင်းနဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုကိုလည်းကြိုးကင်ခြင်းလို့စစ်တိုက်တယ်တရုတ်ဘက်ကကြတော့လေမြန်မာနိုင်ငံကိုအရင်ကလိုပဲစစ်တပ်အုပ်ချုပ်တဲ့နိုင်ငံဖြစ်စေချင်မှသိကြတယ်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာပြီးတော့မှတရုတ်တို့ရဲ့မြေဆုံစီမံကိန်းပြတ်တယ်လက်ဗဒေါန်းတောင်ကျင်းဒီစီမံကိန်းမှာအခက်အခဲတွေတွေ့တယ်ဒါကြောင့်မလို့ဒီဖုံကြားရှင်ငွေတွေကို freeze လုပ်ထားတာကိုလွှတ်ပေးလိုက်ပြီးတော့သွေးထိုးစမ်းတိုက်ခိုင်းတဲ့သဘောဖြစ်တယ်တဲ့အရေးကြီးဆုံးကဒီမှာတက်မတော်ရဲ့အယူအဆပါတဲ့လက်နက်ကိုင်ဖွဲ့ထဲမှာအကြီးဆုံးကတက်မတော်ရောစစ်ရဲစဲရေးအတွက်တက်မတော်ကိုယ်တိုင်စေနာရှိရှိနဲ့ဦးစီးဦးဆောင်လုံးမှပြည်လည်မှုရမယ်လို့မြင်မိပါတယ်ဆိုတော့ okay ကိုမြအေးရှင်ဟိုတကယ်ပဲဟိုတက်မတော် ਨੇ ဒီမြန်မာနိုင်ငံအစိုးရကိုယ်တိုင်ရဲ့ဟိုအေစစ်မှန် ਨੇ ဒီမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်စစ်မှန် ਨੇ ဟိုစိတ်တက်ကတကယ်ပဲသူပြောသလိုအရေးအကြီးဆုံးဖြစ်ပါသလားရှင
်နှစ်ပိုင်းခွဲပြောချင်ပါတယ်ကြာအဲ့ခုနစာရေးထားတဲ့ပထမပိုင်းนี่ကျွန်တော်သဘောမတူပါဘူးကြာဘာလို့လဲဆိုတော့တိုင်းမလက်နဲ့ကန်ဖွဲ့စည်းပြီးဘာကြောင့်တက်နဲ့ကန်ရတယ်ဆိုရအကြောင်းရင်းကိုကိုတန်တဲ့ဘက်ကကောက်ချက်ဆွဲသွားတယ်ဆိုတဲ့ဟာကိုလက်မခံနိုင်ပါဘူး။တိုင်းသားတွေနေနဲ့ကုနေထိုင်တဲ့ကုပြည်နယ်ရဲ့စံအစာသားတွေကိုစီမံခန့်ခွဲပိုင်ခွင့်ရှိတယ်ဆိုတာတိုင်းသားများရဲ့မွေးရပါအခွင့်အရေးပါ။အဲ့တော့ဒီတိုင်းသားတွေနေနဲ့လက်နဲ့ဘာကြောင့်ခံရတယ်ဆိုတဲ့အကြောင်းရင်းကိုတိတိကျကျသိမှသာလေကျွန်တော်နိုင်ငံရင်းနှီးကိုပေါ်ဆောင်ရပါမယ်။ဒါအထုတ်ပြောမယ်ဆိုရင်စစ်မှန်တဲ့တိုင်းသားအခွင့်အရေးကိုပေါ်ဆောင်ပေးဖို့ဖြစ်ပါလေ။စစ်မှန်တဲ့ Federal Authority ဆိုတာဖြစ်ပါလေ။ဒုတိယပိုင်းမှာတော့ဟုတ်ပါလေ။နိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရအဖွဲ့ပါဝင်တက်မလို့အကြီးအကဲများအနေနဲ့ဖက်ဒရယ်ပြည်ထောင်စုဦးတည်တဲ့နိုင်ငံရေးဆန္ဒရှိမှုမရှိဘူးကတိုင်းပြည်အတွက်အသက်အမြအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။ဆန္ဒရှိရှိနဲ့တစ်ဆင့်ချင်းတစ်ဆင့်ချင်းတိစောက်တော့တကယ်ရည်ရွယ်ပြီးဆိုလို့ရှိရင်ကျွန်တော်နိုင်ငံတကယ်ငြိမ်းချမ်းပါလိမ့်မယ်
။အခုသောရရှင်တယောက်ကိုလေလိုင်းပေါ်မှာရောက်နေတဲ့သောရရှင်တယောက်ကိုအရင်အလှည့်ပေးကြပါတယ်။တခြားသောရရှင်တွေကတော့စူးစမ်းနေတော့ဖြစ်ပါတယ်။ဖုန်းမိုက်ကွန်ပျူတာဖုန်းခေါ်နေပါတယ်။ထိုင်းနိုင်ငံကကိုတန်းတင်းထွန်းအောင်ပါ။ဟု
တ်ကဲ့ဗျာဒီအခုဒီကိုကရပါမလဲကျွန်တော်အရှင်းလာတော့ဒီဖုန်ကြားရှင်နေမဟုတ်ဘူးကြပြီးခဲ့တဲ့နှစ်ကလည်းကျွန်တော်တို့စစ်ဘက်ကတရားရုံးတရားရုံးကိုဝင်စီးသွားကြတယ်လေဒါစစ်တပ်အနေနဲ့အရင်မယူခဲ့ဘူးဆိုတော့ကျွန်တော်ပြေးလိုက်တက်မိရပါတော့အဲ့တော့ဘာပဲပြောလဲဆိုတော့သူ့လူသူစုံမလိမ့်မယ်ပေါ့ဆိုတော့လောင်းနေပဲပြီးသွားပါနောက်တစ်ခါဒီကိုကန်တိုင်ပွဲမှာသူတရုတ်နိုင်ငံသားကြီးလည်းပါဆိုတော့သူတွေ့ရဆိုတော့တရုတ်နိုင်ငံဒီကိစ္စမှာသူကယူသတ်သားဆိုတော့သူတို့လူတွေကိုသူကပြိုထုံးလာလိုက်တာတည်ရန်ပေးပြတဲ့နယ်လူပဲကျွန်တော်တို့ယူဆရတယ်ဒါမှလည်းကျွန်တော်တို့ကပြည်ဦးနိုင်ငံနေတဲ့ဒီကိစ္စမှာယူဆရလေးပဲယုံကြည်နေပါတော့နော်နောက်တစ်ခုကတော့ဒီလက်ရည်အစိုးရအနေနဲ့ပြည်ဦးကိုတရားဝင်တည်ပြီးနေတယ်လို့ယူဆရပါတော့အခုဒီပြည်ပြည်လို့တော့လည်းသိရပြီနောက်တစ်ခုကဒီ UN တို့နိုင်ငံတကာတို့လည်းတန်တပန်ကြီးကအလုံးကြီးအောင်ချထားနေတယ်လို့ယူဆရတာဒါဆိုလို့ရှင်သူကအလုံးမြင်ရှင်းတယ်လို့ညီဆိုင်ရေးအတွက်လုပ်ရမှာလဲအထောက်အကူပြင်မယ်ကိုယ်စင်ပြင်မယ်အထင်နဲ့ကြအခုအော်တိုင်းပြောရမယ်ဆိုတော့ဘာမှမရှိဘူးပြောရမှာဗျတိုက်မယ်ကြိုးစောတာကိုပြင်မထားလားမကြတာကိုပဲစစ်တပ်ဘောအမြင်ကောင်းအမှန်တကယ်ထဲပူပြောနာလားပါနော်အဲ့လိုဆိုလို့ကျွန်တော်လူပြောမယ်ဆိုတော့ channel ဖွဲ့တွေနဲ့ပြဿနာမရှိအောင်ဆိုကျွန်တော်တို့ပုံကြားရှင်ကိုပြီးတဲ့ပုံပြောထိထိအောင်မြင်မယ်ဆိုရင်ပြည်သက်သာသာရည်ယူနိုင်တယ်လို့လည်းထင်တယ်ပေါ့နော်အစိုးရကမယူသားလို့ရှင်တော့သူကဒီတိုက်ပွဲမဖြစ်လို့ရှင်လေဒီလက်မှတ်ကအခုလိုပဲအနည်းဆုံးတော့ပဲလက်မှတ်ထူနိုင်လိမ့်မယ်ကျွန်တော်တို့ယူဆရပြ
โอเคโอเคဒီမှာဥခွန်အောက်ကဒီသောရရှင်ကိုတုံ့ပြန်ပေးပါရှင်ဒီမှာသူကပြောတာကဖုံကြားရှင်ကိုတက်တက်ကွက်ပြီးတော့ရေးယူပေါ့နော်ကျန်တဲ့အဖွဲ့တွေကတော့ငြင်းငြင်းရေးဆက်ဆွေးနေဆိုတော့အဲ့လိုမျိုးလှုပ်ထားဖို့ဖြစ်နိုင်မှာမလားရှင
်အော်ကျွန်တော်တို့ဘက်ကတော့မူချထားတာတော့မဖြစ်နိုင်ဘူးခင်ဗျာကျွန်တော်တို့ရဲ့တပ်ပေါင်းစုအဖွဲ့ဝင်ဆွေးနွေးရေးအဖွဲ့ဝင်တွေကအဘောတူမယ်ဟာလာအပြစ်ခံရဆဲကြမယ်နောက်ပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုချီတက်ကြမယ်ဆိုအားလုံးအတူတကွပါဝင်ရေးကိုကျွန်တော်တို့ကအဓိကထားပါတယ် အတူတကွပါဝင်နိုင်မှသာလျှင်ဘယ်တောင်းဘယ်နေရာမှာမဆိုစစ်မှန်တဲ့ငင်းငင်းရရသွားမယ်စစ်မှန်တဲ့အပြစ်ခံရရဆေးရသွားမယ်ဒါကြောင့်အဲ့ဒါလို့အတူတကွပါဝင်လက်မှတ်ရေးထိုးရေးကကျွန်တော်တို့မှုဖြစ်နေတော့အဖွဲ့အကြီးကြီးငယ်ကြီးဖြစ်စေတဖွဲ့ဖွဲ့ကိုခြံသားခြင်းအဖြစ်နောက်ကြောင်းမအေးမှာမဟုတ်ဘူးလို့ကျွန်တော်တို့ကယူဆပါတယ်ဒါကြောင့်ကွက်ပြီးတော့ခြံလို့မရဘူးခင်ဗျာ
ကိုဟင်းထက်ပခုတ်ကူရပါကြားရပါလားရှင
်အဲ့ကြားပါလားခင်ဗျာ
ဟုတ်ကဲ့ကိုဟင်းထက်အခုဝင်ပြီးတော့ဆွေးနွေးနိုင်ပါတယ
်ဒီအခုလို့ပါလေတို့ရလည်းငင်းချမ်းရေးကိုဆွေးနွေးကြဖို့ပြောင်းဝင်ခေါ်နေတဲ့အချိန်မှာဒီကိုကကလုံးလုံးမှမဆွေးနွေးနိုင်ဘူးလားဒါမှမဟုတ်ဒီလက်နဲ့နဲ့ကြည့်ပါအများရန်တိုက်နေမှာလားငင်းချမ်းရေးကိုနည်းနည်းလေးမှအပေါ်ဆောင်ခြင်းကြဘူးလားဆိုတော့ကျွန်တော်နည်းနည်းသိခင်ပါအဲ့ဒါလေးကျွန်တော်ဆွေးနွေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟိုကိုဟင်းထည့်ရေဟိုကိုကန်းဘကဆွေးနွေးနေတဲ့သဘောမျိုးရှိပါလေရှင်ဟုတ်ကဲ့တော်ရရှင်ကိုဆိုင်ထုံးအောင်လည်းဖြည့်ပေးပါရှင်ဒီတော်ရရှင်မရှင်းတဲ့ကိစ္စအောင
်ဆိုတော့ဒီလက်နက်ပိုင်းပြိတ္တကချုပ်နေမှုဆိုရင်ပြန်ထုတ်ကြည့်ရဆိုရင်နောက်ဆုံးကဒါလက်နက်ပိုင်းပြိတ္တကဘာကြောင့်ဖြစ်နေလဲဆိုတော့ဒါမနေ့တနေ့မှဖြစ်တဲ့ကိစ္စလည်းမဟုတ်ဘူးကျွန်တော်တို့ဟိုဒီကနေ့နေ့ချောက်ဒီကဒီမနေ့ရက်ကျနာလို့ဟိုမရှင်းနိုင်တဲ့ဖြစ်လာတယ်တစ်ဖက်မှာဆိုရင်ဒါဆိုင်ရနာဒါနီစင်ကြီးတွေဒါတွေဆိုတော့လည်းတစ်ခါတည်းနိုင်ငံရေးရကိုရီးရလည်းဆက်ဆက်နေတယ်ပြောပါလိမ့်။ဟိုပြိပခါလေးချော့တော့လုံးမယ်တခါလဲဆင်းနေတာနဲ့တကြိုင်နဲ့လုံးဝချုပ်နေတဲ့အထိကြွားနေတယ်ဆိုတော့တစ်ဖက်ကလည်းဒီတိုင်းရင်းသားတွေကိုပြေးပြေးထိုက်ထိုက်တဲ့ဒီဓာတ်လူခွင့်ရီးတွေကလည်းပြေးမှပဲ။ဟိုဘယ်လိုပြေးရချင်ပါလဲဟိုအောင်ခြံဒီကခြံတာမျိုးမဖြစ်ပဲပြေးမှပဲအကုန်လုံးပြိပခါတွေကချုပ်နေတယ
်။ဟုတ်ကဲ့ရှင်ဟိုကျမတို့အချိန်နဲ့အများကြီးမကြံတော့လို့တခြားဆွေးနွေးခြင်းနဲ့အကြောင်းအရာတွေကျမရှိသေးပေမဲ့လည်းထားလိုက်ပါမယ်အခုလောလောဟိုနောက်ဆုံးအချက်အနေနဲ့ပေါ့နော်ဒီကိုကန်ပြိပခါကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းချက်ကိုဘယ်လိုများသွားပြီးတော့ရိုက်ခတ်မှုရှိနိုင်မလဲဆိုတာကိုပင်နိုင်ဆွေးနွေးကြတဲ့ဟိုသူတွေအားလုံးအနေနဲ့ပေါ့နော်ခတ်တူတူနဲ့ဟိုတစ်မိနစ်လောက်စီသုံးသပ်ပေးပါရှင်ဟိုဘုံမွေးဦးခေါ်ကအရင်စပြီးတော့သုံးသပ်ပေးပါ
ကိုကံပြဿနာကကိုကံဒီကောင်းဆောင်တွေအချင်းချင်းကြားမှာဖြစ်ပေါ်လာပြီးတော့ကျွန်တော်တို့တတ်မတော်ကနေပြီးတော့2009ခုနှစ်တုန်းကလက်နက်နဲ့ဝင်ရောက်ဖြည့်ရှင်းတဲ့အတွက်အစပေါ်လာတဲ့ပြဿနာဖြစ်တယ်။ဒါကြောင့်အကတိကျပြဿနာတော့မဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့ကတော့ကိုကံအပါဝင်အားလုံးကျွန်တော်တို့အိမ်မအဖွဲ့တွေရဲ့စုဖွဲ့ထားတဲ့တပ်ပေါင်းစုရှိပါတယ်။ NCCD ဆိုတာလည်းဆွေးနွေးရေးအဖွဲ့ရှိပါတယ်။အဲ့ဒီလိုစုပေါင်းအော်နီးနဲ့ဝိုင်းဝန်းပြီးတော့အဖြေရှာမယ်ဆိုရင်ကျွန်တော်တို့တမတော်ဘက်ကလည်းဒီပွဲကိုပုံကြီးမချဲ့ပဲနဲ့ပါဗျာအရှိတိုင်းပဲသွားမယ်ဆိုရင်တော့မပြေလေဗျာမပြေလေဗျာအကြောင်းမရှိဘူးလို့တော့ကျွန်တော်တိုးချုပ်တင်ပြခြင်းပါခင်ဗျာ
ကိုမြကြီးကကျမရဲ့ဟိုမိကွန်းကိုကြားပါလားရှင်ဒီ
ဟုတ်ကဲ့
ဟုတ်စားဟုတ်ကဲ့အဲ့ဒါဆိုရင်နည်းနည်းလေးသုံးသပ်ပေးပါရှင်အချုပ်အားဖြင့်ပေါ့နော
်ဟုတ်ကဲ့အဓိကတော့ဗျာကျွန်တော်နိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ဒီတန်ត្រတစ်ခုရဲ့ပြဿနာတစ်ခုလို့ကျွန်တော်မြင်ပါတယ်အော်စီဗယ်ဆီဘွားကအားလုံးဖြည့်ရှင်းတဲ့နိုင်ငံကြီးပါ။အော်ဒီလိုစီအေးပိခါရချုပ်ရင်းဘွားနိုင်ငံကြီးပြဿနာပြည်လည်မှဖြစ်မှာပါ
။ဟိုအခုပြောသွားတဲ့အချက်ပေါ်မှာပဲဒီကိုကန်ပြိပခါကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းချက်ကိုဘယ်လိုတက်ရောက်မှုရှိနိုင်မလဲဆိုတာကိုဒီကိစ္စကိုတရားစောင့်ကြည့်နေတဲ့ကိုဆိုင်ထွန်းအောင်လည်းသုံးသပ်ပေးပါရှင
့်။ကိုကန်ပြိပခါကဒီဘယ်လိုပဲပြောပါလို့လက်ရှိကြားနေတဲ့ဒီငြိမ်းချမ်းရေးဖြစ်စမှာအနေနဲ့ဒီဖို့ချက်ဖြစ်ကြတော့သိရတယ်ပေါ့ဗျာ။နောက်ဆုံးမှလည်းဟိုသူတို့တခြားတော့ဘာဒီဒီချိုးအတန်လွင်နေတာတော့အပြင်အပတ်သက်တယ်ဘာညာဆိုတော့ရှိတယ်ဒါနဲ့ကျွန်တော်မြင်တာတော့ဒီကိုကစက်တနာမြန်မာနိုင်ငံရဲ့ဒီစိတ်ပိုင်းတစ်ခုပေါ့နော်တော့ဒီတန်ရာစက်တနာတစ်ခုဖြစ်တယ်နောက်တစ်ခုကြာတွက်ကြည့်တယ်ဆိုရင်ဒါတိုင်းနာစက်တနာဖြစ်တယ်လို့ပြောတယ်ကြာ
အခုတိုင်းရဲ့လေလိုင်းဆွေးနွေးပွဲအတွက်ရထားတဲ့အချိန်နဲ့စပါပြီ။ပင်နိုင်ဆွေးနွေးပေးတဲ့ဘုံမူကြီးဦးခွန်အုပ်ကဒီ88ခေါင်းဆောင်ကိုမြာအေးလေးလာသုံးသက်ပေးတဲ့ကိုဆိုင်ထွန်းအောင်တွင်ပြီးတော့ပါဝင်ဆွေးနွေးကြတဲ့သူတွေစာနဲ့ရောတယ်လီဖုန်းနဲ့ပါဆက်သွယ်ပြီးတော့ဆွေးနွေးကြတဲ့သူတွေအားလုံးကျေးဇူးတင်ပါတယ်။ဖုန်းခေါ်လို့မရတဲ့သူတွေကိုလည်းတောင်းပန်ပါတယ်နော်။ကိုမက်ခင်မဖြူထွေးရတစ်ချိန်လုံးဖုန်းခေါ်နေတာပါ။ဒီအစည်းအဝေးကိုဗုဒ္ဓဘူးမနက်ပိုင်းအစည်းအဝေးမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အထူးကျေးဇူးတင်ပါတယ်
။အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုမဲအေးတနာကျော်ကတင်ဆက်ခဲ့တာဖြစ်ပြီးထုတ်လုပ်သူကမက်ခင်ဖြူထွေးပါရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
နိုင်ဂျီးရီးယားဆိုးရကိုဖြုတ်ချပြီးတင်းကျပ်တဲ့အစ္စလာမ်ဥပဒေတွေကျင့်သုံးမယ်ဆိုပြီးတော့2009ခုနှစ်ကစလှုပ်ရှားခဲ့တဲ့ဘိုကိုဟာရမ်လို့လူများသိကြတဲ့ရာဇဝတ်အကြမ်းဖက်အဖွဲ့ဟာနိုင်ငံရဲ့မြောက်ပိုင်းတဝက်ကြော်ကြော်အထိကိုလူသက်ဖျက်ဆီးမှုတွေလှုပ်ဆောင်လာခဲ့တာပါနေအိမ်တွေကျောင်းတွေဘာသာရေးအဆောက်အုံတွေနဲ့စီးပွားရေးလုပ်ငန်းတွေမှာအမျိုးသားအမျိုးသမီးနဲ့က လေးတွေအပေါ်အတိတ်ပဲမဲ့တိုက်ခိုက်မှုတွေကိုမရေမတွက်နိုင်အောင်ကျူးလွန်ခဲ့တယ်လို့ထောင်ပေါင်းများစွာသောအသက်တွေလည်းဆုံးရှုံးခဲ့ရပြီးတိမ့်နဲ့ချီပြီးတော့လည်းအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြပါတယ်။အချိန်ကြာလာတာနဲ့အမျှဘိုကိုဟာရမ်အဖွဲ့ဟာနိုင်ဂျီးရီးယားနဲ့အိမ်နီးချင်းနိုင်ငံတွေဖြစ်ကြတဲ့ဘီနင်ချက်ကမရွန်နဲ့နိုင်ဂျာနိုင်ငံတွေမှာပါတိုက်ခိုက်မှုတွေလှုပ်လာပြီးတော့တပ်ဖြတ်မှုတွေမတိမငိမ့်အခြေအနေတွေလည်းပေါ်ပေါက်ခဲ့တာပါဒေတာရင်းမှာအကြမ်းဖက်မှုတွေချဲ့ထွင်လာတာကိုသတိထားမိလာတာနဲ့အမျှဒါတွေကိုရင်ဆိုင်ရမှာအမေရိကန်ပြည်ထောင်စုကလည်းဒေတာရင်းနိုင်ငံတွေကိုအားပေးလာခဲ့ပါတယ်အာဖရိကတမကနဲ့ LCB ကော်မရှင်ရဲ့ဦးဆောင်မှုအောက်မှာဘူကိုဟာရမ်အကြမ်းဖက်အဖွဲ့ပေါ်ဒေတာရင်းနိုင်ငံတွေကအကြီးအကျယ်ထိုးစစ်ဆင်လာတဲ့အခုချိန်မှာလည်းအမေရိကန်ပြည်ထောင်စုကပုံမအားပေးထောက်ခံနေပါတယ်ဒီလိုပံ့ပိုးဖို့ဆုံးဖြတ်ချက်အခိုင်အမာချထားသလိုဒေတာရင်းနိုင်ငံတွေကလက်ခံနေသမျှဆက်လက်ဆောင်ရွက်သွားမှာပါသက်ဆိုင်ရာတိုင်းပြည်တွေကလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ကိုယ်တိုင်းပြည်နယ်နိမိတ်ကိုကာကွယ်နေတာကိုလည်းကူညီသွားဖို့အမေရိကန်ပြည်ထောင်စုကအပြည့်အဝတန်ဋိဌာန်ချထားပါတယ်။ဘယ်နေရာမှာပဲဖြစ်ဖြစ်အပြစ်မဲ့တဲ့အရက်သားတွေအပေါ်ဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကနေဆက်လက်ပြီးရရက်ဆက်ဆက်အကြမ်းဖက်နေတာတွေကိုလက်ခံလို့လည်းမဖြစ်ပါဘူး။အတားအဆီးမရှိထင်ရှားဆိုင်တပ်ဖြတ်နေတာတွေရက်တန်းကရက်ရမှာပါ။အမေရိကန်ပြည်ထောင်စုဟာဒီလိုစိုးရိမ်စရာကောင်းလောက်တဲ့ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတဲ့ဘီနင်ချက်ကင်မရွန်နိုင်ဂျာနဲ့နိုင်ဂျီးရီးယားအစိုးရတွေဘက်ကလည်းအခိုင်အမာရပ်တည်သွားမှာဖြစ်ကြောင်းပါရှင
်အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားတာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်အခုဗုဒ္ဓဟူးနေ့နနက်ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပါအောင်ရှင
်ရုရှားတိုက်ခိုက်ခံကောင်းဆောင်ဘော်ရစ်နမ်ဆော့ဖ်ကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေတူရီမဟုတ်သမ္မတဗလာဒီမီပူတင်အပါအဝင်နိုင်ငံရေးကောင်းဆောင်ပိုင်းကအမိန့်ပေးတဲ့အတွက်အစိုးရလိုလားတဲ့အဖွဲ့အစည်းကလှုပ်ကြံတန့်ဖြတ်လိုက်တာလို့သူ့အနေနဲ့ယုံကြည်ကြောင်းအစိုးရစန့်ကျင်ရေးတက်ကြွလှုပ်ရှားသူအတိုက်ခိုက်ခံကောင်းတစ်ဦးဖြစ်တဲ့အလက်ဆေးနာဗယ်နီးကပြောပါတယ်မိကွန်းထုတ်ဆရာရှိတာကမစ္စတာဘော်ရစ်နမ်ဆော့ဖ်ကိုသက်လိုက်လို့ပြောသလားဒါမှမဟုတ်မလောက်သားလောက်လူသိရှင်ကြားဖြစ်တော့အောင်လုပ်လိုက်လို့ပြောသလားဆိုတဲ့အမိန့်ပေးဖို့ဘလို့စီစဉ်ခဲ့တယ်လဲဆိုတာပဲဖြစ်တယ်လို့သူ့ရဲ့ blog မှာနဗန်းကြီးကအင်္ဂါနေ့ကရေးသားထားတာပါနဗန်းကြီးကတော့ဆန္ဒပြဖို့လက်ကမ်းစာဆောင်တွေဖြန့်ချီမှုနဲ့2015ရဲ့ကြာခံထားရတာကြောင့်အင်္ဂါနေ့ကပြုလုပ်တဲ့ Nemtsov ရဲ့အတုပကိုတက်ဖို့အတွက်ခွင့်ပြုချက်မရခဲ့ပါဘူးနဗန်းကြီးဟာ Kremlin နန်ဒော်အနီမစ္စတာနမ်ဆော့ဖ်ဟာခရီးမင်းနန်တော်အနီတောက်ကြနေကလှုပ်ကြံတက်ဖြတ်ခံလိုက်ရတာဖြစ်ပြီးမော်စကိုမြို့ကထရိုက်ယက်ကူရော့ဖ်စကိုရဲ့တင်ကြိုင်းမှာမြေမြုပ်တကြိုခဲ့တာဖြစ်ပါတယ်ရုရှားနိုင်ငံက liberal အယူဆရှိတဲ့နိုင်ငံရေးပါတီတချို့နဲ့သူတွေတီတချို့ကအတိုက်ခံနေအပေါ်ပြည်သူလူထုအကြားမုန်းတီးမှုဖြစ်ပေါ်လာအောင်အစိုးရပိုင်းသတင်းစာတွေကတဆင့်ရုရှားအစိုးရကလှုပ်ဆောင်နေကြောင်းဆွဆွဲပြောဆိုထားပေမဲ့ဒီတပ်ဖြတ်မှုမှာသမ္မတပူတင်ရောအစိုးရကရောပအဝင်ပတ်သက်တယ်လို့မထင်ကြောင်းပြောဆိုနေတာဟာအတိတ်ပဲမရှိတဲ့အကြောင်းအဲ့ဒီအဖွဲ့တွေဟာမကြသေးခင်လပိုင်းအတွင်းကမှအစိုးရကဖွဲ့ပေးထားတဲ့အဖွဲ့အစည်းတွေဖြစ်ကြောင်းနဗန်းကြီးကသူ့ရဲ့ဘလော့မှာရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားပြစ်လုပ်နေတဲ့အီရန်နျူကလ িয়ার ရေးဆက်ဆက်ဆွေးနွေးမှုကအီရန်နိုင်ငံနျူကလ িয়ার လက်နက်ရရှိရေးအတွက်အမှတ်ခံပေးမဲ့ဆွေးနွေးမှုဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဗင်ဂျမင်နာတန်ယာဟုကပြောကြားလိုက်ပြီးဒါဟာအရှိလေပိုင်းတစ်ခုတည်းအတွက်သာမကပဲတကမ္ဘာလုံးကိုချင်းချောက်နေတဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အီရန်နိုင်ငံဟာသူ့နိုင်ငံအတွက်ဘလောက်ကြီးမားတဲ့အန္တရာယ်ဖြစ်စေတယ်ဆိုတဲ့အကြောင်းအင်္ဂါနေ့ကအမေရိကန်လွှတ်တော်နေရာပေါင်းရှိမှပြောကြားတဲ့မင်ငွန်တွင်မစ္စတာနာတန်ယာဟုကအဲ့ဒီလိုထည့်သွင်းပြောဆိုသွားတာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်တို့ဟာဒုတိယမြောက်နေ့ဖြစ်တဲ့ဆွစ်ဇာလန်နိုင်ငံမှာဆွေးနွေးနေကြပါတယ်။မစ္စတာကယ်ရီနဲ့မစ္စတာဇာရီတော့ဖာဒေသဆန်တော်ကြီးအင်္ဂါနေ့မနက်ပိုင်းကဆွစ်ဇာလန်နိုင်ငံအပန်းဖြင့်မြို့မှာဆွေးနွေးကြတာဖြစ်ပြီးနေ့ကင်းပိုင်းမှာလည်းပြန်လည်ဆွေးနွေးကြပါတယ်။ပလာရပ်စ်မြို့ရောမစ္စမှာပြီးခဲ့တဲ့လတုန်းကရရှိခဲ့တဲ့ယူကရိန်းနိုင်ငံအတွင်းပြစ်ခတ်ရဆဲသဘောတူညီထားချက်ကိုမလိုက်နိုင်ဘူးဆိုရင်နိုင်ငံကအတန်းဝိုင်းနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဆောင်ရွက်သွားမယ်လို့နိုင်ငံကောင်းဆောင်တွေကတောင်းဆိုလိုက်ပါတယ်ခင်ဗျာ။
သတင်းချင်းချက်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ VOA ရဲ့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်နေကြတာပါ။နားဆင်ကြတဲ့သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.